Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ် January 19ရက်ပုံထူးနေ့မနက်ဖက်အတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့လိုင်းလာမီတာ190တို့ကထုတ်လွှင့်နေပါတယ်ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ Dial ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါရှင်ယူကရိန်းနေဆက်မှာတင်းမာမှုတွေရှော့ချရေးရုရှားဘက်ကချက်ချင်းဆောင်ရွက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းသွားဖို့ရှိသလိုပဲယူကရိန်းကိုလည်းသွားရောက်မှာဖြစ်ပါတယ်ကူးစက်မြောက် Omicron COVID မျိုးကွဲကြောင့်ဩစတြေးလျမှာနေ့စဉ်သေဆုံးမှုစံချိန်တင်အများဆုံးရောက်ခဲ့သလိုပဲဂျပန်မှာလည်းတပ်မြေကန့်သတ်ချက်တွေပြန်လည်ချမှတ်ဖို့ပြင်ဆင်နေပါတယ်ကရပြည်နယ်ဒုက္ခသည်စခန်း၄ချောင်းတိုက်ခိုက်ခံရမှုအပေါ်နော်ဝေဒုက္ခသည်ကောင်စီကရှုတ်ချလိုက်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြားရပါမယ်ရှင်ကျမသင်္ကီထိုက်ပ
ါဟုတ်ကဲ့ပါခင်ဗျာဒီကနေ့အတွက်စိတ်ဝင်စားစရာသတင်းတွေကိုတင်ဆက်ပြီးတဲ့နောက်မှာတော့သတင်းဖေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါသတင်းဖေးပို့ချက်တခုတည်းမှာဆိုလို့ရှိရင်
Antigen test positive ဖြစ်တဲ့ဆိုလို့ရှိရင်သူက positive ဖြစ်ပြီးတော့ no matter what it is symptom ပဲရှိရှိ symptom မရှိရမယ်ဖြစ်ဖြစ်အမေအဲ့ဒီအချိန်မှာမှ PCR သွားဆက်လို့ရှင် PCR ဖြစ်နေတယ်ဘာကြောင့်လဲဆိုတော့ PCR
American ပြည်တော်စုက COVID-19 တုံ့ပြန်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့တင်ပြတဲ့သတင်းပေးပို့ချက်ထဲမှာမကြာမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့ထိုင်းနိုင်ငံကနေပြန်လာတဲ့မြန်မာရွှေပြောင်းအလုပ်သမားတချို့ဖမ်းခံရတဲ့သတင်းပေးပို့ချက်စတဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုမတ်သိငီထိုင်းနဲ့ကျွန်တော်စော်မိုးကျော်တို့ကတင်ပြပေးမှာပါခင်ဗျာ
ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာတောက်ချန်ဒီရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့နဲ့ဆွေးနွေးမယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကရုရှားအနေနဲ့ယူကရိန်းနဲ့နေဆက်တလျှောက်တင်းမာမှုတွေရှော့ချရေးချက်ချင်းဆောင်ရွက်ဖို့တိုက်တွန်းမှာဖြစ်ပါတယ်
This morning, Secretary Blinken spoke with Russian Foreign Minister Lavrov. They agreed to meet in Geneva,
နိုင်ငံခြားရေးဝန်ကြီးကယူကရိန်းနိုင်ငံမြို့တော်ကီယက်ကိုတွားရောက်မှာဖြစ်သလိုဂျာမနီကိုလည်းတွားရောက်မှာဖြစ်ကြောင်းအမေရိကန်သမ္မတအင်ဂျူရောပြောခွင့်ရယန်ဆာကီကပြောဆိုခဲ့တာပါရုရှားဘက်ကယူကရိန်းကိုအချိန်မရွေးတိုက်ခိုက်နိုင်တဲ့အခြေအနေတစ်ခုကိုရောက်ရှိနေကြောင်းလည်းအမေရိကန်နိုင်ငံခြားရေးဌာနအကြီးတန်းအရာရှိတဦးကပြောပါတယ်ယူကရိန်းကိုရုရှားဘက်ကစီးရီးအရာရန်ပြုတ်ဖို့ဆုံးဖြတ်ရင်တော့ဖန်တီးတယ်လို့ဖြစ်မလားရဲ့အတွက်အမေရိကန်ဘက်ကဆက်ပြီးတော့ပြင်ဆင်ဆောင်ရွက်မှာဖြစ်တယ်လို့လည်းသူကထပ်လောင်းပြောပါတယ်။ရုရှားဘက်ကယူကရိန်းအပေါ်မှာပြင်းပြင်းထန်ထန်ပြောဆိုနေပြီးစစ်အင်အားကိုလည်းဆက်ပြီးတော့တီးဆောက်နေတာပါ။ပြီးခဲ့တဲ့သတင်းဘက်ကအတွင်းမှာပဲဘဲလာရုစ်နိုင်ငံကလည်းရုရှားတပ်ဖွဲ့တွေတွားရောက်ခဲ့ကြပါတယ်ရှင
်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါရှိမရှိအိမ်မှာကိုယ်တိုင်စမ်းသပ်စစ်ဆေးလို့ရတဲ့ဆေးစစ်ကိရိယာကိုအခမဲ့ online ကနေပေးဝင်မဲ့အစီအစဉ်ကိုအင်္ဂါနေ့မှာတရက်စောပြီးသမရအင်ဗျူတော်ကစမ်းသပ်စတင်လိုက်ပါတယ်။ American ပြည်သူတွေအနေနဲ့ covid-test.gov ဆိုတဲ့ website ကိုသွားပြီးအခမဲ့မှာယူနိုင်မှာဖြစ်ပါတယ်။တင်ဒောင်းကိုတစ်ခါမှာရင်၄ခုပေးမှာဖြစ်ပြီးတော့စာတိုက်ကနေတစ်ဆင့်ပေးပို့ပေးမှာဖြစ်ပါတယ်။အင်္ဂါနေ့ကစမ်းသပ်စတင်လိုက်တဲ့ website ဟာအကန့်အသတ်နဲ့လက်ခံလုံဆောင်နိုင်တယ်လို့အင်ဗျူတော်ပြောရေးဆိုခွင့်ရှိသူဂျန်စာကီကပြောဆိုပါတယ်ဒီအခမဲ့ပေးဝေမဲ့ website ကိုဗုဒ္ဓဟူးနေ့မှာတရားဝင်စတင်မှာဖြစ်ပါတယ် Omicron မျိုးကွဲကူးစက်မှုကြောင့် COVID ကူးစက်မှုတွေမြင့်တက်လာနေချိန်မှာယောဂါပိုးရှိမရှိစစ်ဆေးဖို့အခက်အခဲမဖြစ်ရအောင်လို့သမ္မတဘိုင်ဒင်အဆိုရကစီစဉ်တာဖြစ်ပါတယ် online ကနေမှာယူပြီး9ရက်ကနေ10ရက်နေ့အတွင်းမှာစတင်ပေးဖို့မှာဖြစ်ပြီးတော့စာတိုက်ကနေပေးဖို့ချိန်တရက်ကနေ3ရက်ထိကြာမှာဖြစ်ပါတယ်ဒီ online အစီအစဉ်အတွက်အစိုးရအနေနဲ့ covid စမ်းသပ်ပစ္စည်းတန်း900ဝယ်ယူမယ်လို့ပြီးခဲ့တဲ့ December ဘာလကကြေညာခဲ့ပေမဲ့ကြာတာပရင်းတွေတုန်းကတော့တန်း1000အထိဝယ်ယူမယ်လို့သမ္မတဘိုင်ဒင်ကပြောဆိုခဲ့ပါတယ်ခင်ဗျာ
ဩစတြေးလျမှာကူးစက်များကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကူးစက်တာကြောင့် COVID-19 ကပ်ဖေးကာလအတွင်းနေစဉ်သေဆုံးမှုနှုန်းအမြင့်ဆုံးကိုရောက်ရှိခဲ့ပါတယ်။ COVID-19 ကြောင့်သေဆုံးသူ84ဦးရှိကြောင်းအင်ကာနီမှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။နိုင်ငံရဲ့လူဦးရေအထူးထပ်ဆုံးပြည်내၃ခုမှာသေဆုံးမှုတွေဖြစ်ခဲ့ပြီး New South Wales မှာ36ဦး၊ Victoria မှာ22ဦးနဲ့ Queensland မှာ16ဦးသေဆုံးခဲ့ပါတယ်။ COVID ကြောင့်သေဆုံးရသူစံချိန်တင်မြင့်တက်ခဲ့တယ်လို့ပဲ COVID-19 လူနာသစ်ရေအတွက်လည်းစံချိန်တင်မြပြခဲ့တာကြောင့် Australia ဆေးရုံတွေမနိုင်မနှင်းဖြစ်နေပါတယ်။ဗစ်တိုးရီးယားပြည်နယ်ကအာဏာပိုင်တို့ကတော့ပြည်နယ်မြို့တော်မဲလ်ဘွန်းမှာဆေးရုံတွေနဲ့ဒေသဆိုင်ရာဆေးရုံတွေအတွက်အညိုရောင်အရေးပေါ်အဆင့်သတ်မှတ်ချက်ထုတ်ပြန်လိုက်ပါတယ်။ဒီညွှန်ကြားချက်အရအရေးပေါ်မဟုတ်တဲ့ကုသမှုတွေကိုဆိုင်းငံ့ပြီးခွင့်ယူထားတဲ့ဝန်ထမ်းတွေကိုပြန်ခေါ်ဖို့ခွင့်ယူဖို့စီစဉ်ထားသူတွေကိုလည်းဆိုင်းငံ့ခံရမှာဖြစ်ပါတယ်။ကပေးယောဂတန်အဆိုးအဆုံးခံရတဲ့နိုင်ငံတော်ကဒေသတွေထံကိုပုဂ္ဂလိကဆေးရုံတွေကသူနာပြု 5,000 နဲ့ကျန်းမာရေးဝန်ထမ်း 3,000 ဆေးလွတ်ဖို့အရေးပေါ်အစီအစဉ်ကိုအစိုးရကဆောင်ရွက်နေကြောင်းလဲပြည်ထောင်စုအစိုးရကျန်းမာရေးဝန်ကြီးကအင်ကာနစ်မှာသတင်းတောက်တွေကိုပြောပါတယ်။တချိန်တည်းမှာပဲဂျပန်နိုင်ငံမှာတော့တနင်္လာနေ့ကကိုဗစ် -19 ဖြစ်ပွားသူအသစ် 2,000 ကျော်ရှိလာတာနဲ့အတူပဲတိုကျိုမြို့တော်နဲ့တခြားဒေသတွေမှာတမ်းမြေကန့်သက်ချက်တွေချမှတ်ရေးအစီအစဉ်ကိုအာဏာပိုင်တို့အပိသက်ဆောင်ရွက်နေတယ်လို့ပြောပါတယ်။အိုဆာကာမှာဆိုရင်အင်ကာနီကကိုရိုနာဗိုင်းရပ်စ်ကူးစက်သူအသစ် 6,000 ထိစံချိန်တင်ရောက်ရှိခဲ့ကြောင်းလဲဂျိုဒိုသတင်းအေဂျင်စီကဖော်ပြပါတယ်။တမ်းမြေကန့်သက်ချက်တွေထဲမှာတော့အဖျော်ယမကာဆိုင်တွေနဲ့စားတောက်ဆိုင်တွေဖွင့်ကျေလျှော့ချလိုက်တာမျိုးလူစုလူဝေလောက်တာမှအရေးအတွက်ကန့်သက်တာမျိုးတွေလည်းပါဝင်နိုင်ပါတယ်ရှင်။
မြန်မာနိုင်ငံကြားပြည်နယ်မှာစစ်ပွဲဒုက္ခသည်တွေခိုလုံနေတဲ့စခန်းတစ်ခုကိုစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အပေါ်နော်ဝေဒုက္ခသည်များကောင်စီကပြစ်တင်ရှုံချလိုက်ပါတယ်။အရသားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်တာတွေတိုးလာနေတဲ့အပေါ်မှာစိုးရင်ကြောင်းနော်ဝေဒုက္ခသည်များကောင်စီရဲ့အတွင်းရေးမှူးချုပ်ဂျန်အင်္ဂလန်ကအင်ကာနီမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။၁၉ရက်နေ့ကလေကြောင်းကနေဒုက္ခသည်စခန်းကိုတိုက်ခိုက်ခဲ့တဲ့အတွက်ကလေး၂ဦးအပါအဝင်၃ဦးသေဆုံးခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကြရပြည်နယ်တောင်ပိုင်းနဲ့ကရင်ပြည်နယ်တွေကဒီဇင်ဘာလအတွင်းကစပြီးတော့တိုက်ပွဲတွေပြင်းထန်လာခဲ့တဲ့အတွက်တိုက်ဆုံမှုနဲ့အိုးအိမ်ဆုံးခွာထွက်ပြေးရမှုတွေဆက်လက်ရှိနေပြီးတော့2021ခုနှစ်မေလကစလို့ဒေသတွေမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အိုးအိမ်ဆုံးခွာထွက်ပြေးနေရသူ 36,000 ကျော်ရှိတယ်လို့လည်းဆိုပါတယ်။ကြရပြည်နယ်တခုတည်းမှာတင်အိမ်ဖုန်ကြီးကျောင်းခရယံဖျားရှိကိုကျောင်းနဲ့စာသင်ကျောင်းအစဦးပေါင်း650ကျော်ဖျက်ဆီးခံရတာမိရှုခံရတာရှိခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အန္တရာယ်စစ်ကောင်စီအနေနဲ့နိုင်ငံတကာဥပဒေတွေအရသာပြည်သူတွေကိုမထိခိုက်အောင်ကာကွယ်ဖို့ဝတ္တရားရှိပြီးတော့ဒီဝတ္တရားအတိုင်းလိုက်နာဖို့တိုက်တွန်းပါကြောင်းနော်ဝေဒုက္ခသည်များကောင်စီအတွင်းမှူးချုပ်ဂျန်အင်္ဂလန်ကကြေညာချက်မှာပြောဆိုထားပါတယ်ခင်ဗျာ။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UI မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်အရဆိုဘွားမြပြည်ထောင်စု UAE နိုင်ငံတွင်ကိုရီမင်ဟူသီတပုံတို့ကတနင်္လာနေ့မှာအဝေးဒိန်ဒရုန်းယာဉ်တွေဒုံးကျည်တွေနဲ့တိုက်ခိုက်တာကြောင့်လူ3ဦးသေဆုံးခဲ့ရပြီးနောက်မှာ UAE နိုင်ငံတွင်ကပြစ်မှတ်တွေကိုထပ်ပြီးတိုက်ခိုက်နိုင်တယ်လို့သတိပေးထားပါတယ်။ရီနန်ချက်ဆက်ရုံတစ်ခုကရီနန်တင်ကား3စီးနဲ့အဘူဒါဘီနိုင်ငံတကာ၄စိတ်ဒူးချဲဆောင်တစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ကြောင်း UAE ရဲ့မြို့တော်အဘူဒါဘီကရဲတပ်ဖွဲ့ကပြောပါတယ်။တိဆုံသူတွေထဲမှာအိန္ဒိယနိုင်ငံသား2ဦးနဲ့ပါကစ္စတန်နိုင်ငံသား2ဦးတို့ဖြစ်ပြီး6ဦးဒဏ်ရာရထားကြောင်းလည်းပြောပါတယ်။လေးစိမ့်နဲ့ရေနံချက်ဆက်ယုံတို့မှာတော့စိုးစိုးရွားရွားထိခိုက်ပျက်စီးမှုမရှိကြောင်းလည်းရဲကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းရေမင်နိုင်ငံကိုထိုးစစ်ဆင်တာမှာ UAE ပါဝင်ခဲ့မှုအတွက်လက်တုံ့ပြန်တဲ့အနေနဲ့ UAE ရဲ့စီးပွားရေးအချက်အချာအဘူဒါဘီကိုတိုက်ခိုက်တာဖြစ်ကြောင်းရေမင်ဟူသီတပုံတွေရဲ့ပြောခွင့်ရကပြောပါတယ်။ဟူသီတပုံတို့ကအဝေးဒိန်ဒရုန်းယာဉ်ရှစ်စီးဒုံးကျည်ဆယ်စင်းနဲ့တိုက်ခိုက်ခဲ့ကြောင်းယမန်နိုင်ငံမြို့တော်ဆာနာကဟ ဟူတီတပုံသတင်းရှင်မြစ်တွေကအာရဗ်မီဒီယာကိုပြောပါတယ်။အဘူဒါဘီကောက်ကင်မှာမိโกလုံးတွေတက်လာတဲ့ဗီဒီယိုနဲ့အဘူဒါဘီလေးစိတ်နဲ့အဘူဒါဘီ National Wine Company ရင်းနှီးချက်ဆက်ယုံမှာမီးလောင်နေတဲ့ဓာတ်ပုံတွေကိုလည်းအာရဗ်မီဒီယာတွေမှာပြသခဲ့ပါတယ်။ဟူတီတပုံတွေရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့ဆော်ဒီအာရေဗျာဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကယီမင်နိုင်ငံမာရစ်ခရိုင်နဲ့မြို့တော်ဆန်နာကဟူတီတပုံတွေကိုတိုက်ခိုက်ခဲ့ပါတယ်ရှင
်။ပါကစ္စတန်မြို့တော်အစ္စလာမဘတ်မှာရဲရာရှိတူသေဆုံးပြီးတော့နှစ်ဦးဒဏ်ရာရရှိစေခဲ့တဲ့တနင်္လာနေ့ညနေပိုင်းကတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်ကြောင်းပါကစ္စတန်တာလီဘန်အဖွဲ့ TTP ကအင်္ဂါနေ့မှာထုတ်ပေါ်ကြေညာပါတယ်။တနင်္လာနေ့ညနေပိုင်းမှာအစ္စလာမဘတ်မြို့တော်လူစီကားရဈေးတစ်ခုအနီးကရဲစစ်ဆေးရေးဂိတ်တစ်ခုကိုမော်တော်ဆိုင်ကယ်စီးလာတဲ့အကြမ်းဖက်သမားနှစ်ဦးကတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်ရဲအရာရှိတူသေဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့ကြောင်းဒါ့အပြင်တနက်သမားနှစ်ဦးကိုလည်းအကြမ်းဖက်တနက်သမားနှစ်ဦးကိုလည်းဖမ်းဆီးရမိအသေးဖမ်းဆီးရမိကြောင်းပါကစ္စတန်ရဲတပ်ဖွဲ့ကတနင်္လာနေ့တုန်းကထုတ်ပြန်ကြေညာပါတယ်ပါကစ္စတန်ပြည်ထောင်စုဝန်ကြီးရှိခ်ယာရှိအာမက်ကတော့အကြမ်းဖက်ဝါဒီတွေရဲ့လောက်ရအဖြစ်ပြစ်တင်ရှုံချပါတယ်ဒီဖြစ်ရဟာအစ္စလာမဘတ်မြို့တော်မှာအကြမ်းဖက်သမားတွေရဲ့လှုပ်ရှားမှုတွေရှိနေတဲ့လက္ခဏာဖြစ်ကြောင်းစေတုံးစုရဲ့ရာရှိရဲ့ဇာပနာမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ပါကစ္စတန်တာလီဘန်အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်ကြောင်းနဲ့သူတို့လူနှူးသေဆုံးကြောင်းအင်္ဂါနေ့မှာလူမှုကွန်ရက် Twitter ကနေအတည်ပြုခဲ့ပါတယ်ပါကစ္စတန်အစိုးရကတော့TTP ပါကစ္စတန်တာလီဘန်ခေါင်းဆောင်နေတဲ့အဖွဲ့ဝင်တွေဟာအာဖဂန်နစ္စတန်နိုင်ငံတွေထဲမှာခိုလုံပြီးနေဇက်ဖြတ်ကျော်တိုက်ခိုက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲပြောဆိုထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းမှာတနင်္လာနေ့ကငလျင်လှုပ်တာကြောင့်အနည်းဆုံး26ဦးထိသေဆုံးခဲ့ပါတယ်။ဘက်ဂစ်ပြည်နယ်ရဲ့မြို့တော်ကာလာအီနော်မြို့အရှိတ်ဘက်40ကီလိုမီတာလောက်ကိုဗဟိုပြုပြီးပြင်းအား 5.3 ငလျင်လှုပ်ခတ်ခဲ့တာဖြစ်ကြောင်းအမေရိကန်ဘူမိဗေဒတိုင်းထာရေးဌာနကဖော်ပြပါတယ်။ငရင်တန်တင့်ဒေသမှာအရေးပေါ်အကူအညီတွေလိုအပ်နေပြီးကုလသမဂ္ဂဘက်ကအရေးပေါ်အကူအညီတချို့ကနဦးပို့ပေးထားကြောင်းလဲအင်ဂါနေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကပြောပါတယ
် The initial reports indicate that 26 people have been killed, 4 people injured, hundreds of houses damaged
ကနဦးစီရင်ခံချက်တွေအရ26ဦးသေဆုံးပြီး4ဦးဒဏ်ရာရကြောင်းအင်ယာနဲ့ချီပျက်စီးကြောင်းငရင်မလုတ်ခင်မှာမိုးတဲထန်ခဲ့တာကြောင်းမြေသားအုပ်ခဲနဲ့တိဆောက်ထားတဲ့အိမ်တွေပိုပြီးတော့ပျက်စီးလွယ်ခဲ့တာဖြစ်တယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်ရှင
်ပြီးခဲ့တဲ့စနေနေ့ကပြင်းထန်တဲ့ရေအောက်မီးတောင်ပေါက်ခွဲမှုကြောင့်သေဆုံးသူ3ဦးရှိခဲ့ကြောင်းပစိဖိတ်ကျွန်းနိုင်ငံတစ်ခုဖြစ်တဲ့တောင်ကအစိုးရကအင်္ဂါနေ့မှာအတည်ပြုပြောဆိုလိုက်ပါတယ်ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့အစိုးရကပထမအဦးဆုံးချိန်တရားဝင်ထုတ်ပြန်ရမှာခမန်းကျေးလူ90လောက်နေထိုင်တဲ့မန်ဂိုကျွန်းပေါ်မှာနေအိမ်အလုံးပျက်စီးသွားခဲ့ကြောင်းပြောဆိုပါတယ်ရေအောက်မီးတောင်ပောက်ခွဲမှုကြောင့်ဖိုတိုဖူရာနဲ့နာမူခကျွန်းတွေမှာအကြီးအကျယ်ထိခိုက်ပျက်စီးခဲ့ပါတယ်ငလျင်ကြောင့်ဟာအပီရာကျွန်းစုတစ်ဝိုက်မှာပေ90လောက်ရှိတဲ့ဆူနာမီရေလိုင်းကြီးတွေပေါ်ပေါက်ခဲ့တယ်လို့လည်းပြောဆိုပါတယ်မြို့တော်အန်ဒူကာဘိုနဲ့မိုင်40လောက်အကွာမှာရှိတဲ့ဟန်ကတွန်းကမီးတောင်ကစနေနေ့မှာပောက်ကွဲမှုကြောင့်ရေအောက်တယ်လီဖုန်းကေဘယ်လိုင်းတွေလည်းပျက်စီးသွားတယ်လို့ပြောဆိုပါတယ်ခင်ဗျာ The Voice of America VOA ပုံထူးနေမနေ့ပဲထိတ်တန်းရောက်သတင်းတွေကိုမတ်သိန်းကြီးခိုင်းတဲ့အတူကျွန်တော်ဇော်မိုးကျော်တို့ကတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကနာရီမတင်ဆက်ခင်မှာသတင်းပေးပို့ချက်တွေကိုစတင်ထုတ်လွှင့်ပါမယ်။ပထမအဦးဆုံးအနေနဲ့ကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုမှာကိုဗစ် -19 တုံ့ပြန်ကန့်တွဲဆောင်ရွက်မှုနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တစ်ပုဒ်ကိုစတင်ပါမယ်။ Omicron မျိုးကွဲသစ်နဲ့အတူကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့အမေရိကန်အစိုးရကရောဂါပိုးရှိမရှိအိမ်မှာကိုယ်ပါကလာကိုစစ်ဆေးနိုင်မဲ့ပစ္စည်းတွေကိုအခမဲ့မှာယူနိုင်တဲ့အစီအစဉ်ကိုအင်္ဂါနေ့မှာပဲစတင်လိုက်ပါတယ်။ကိုဗစ်ရောဂါကူးစက်ခံရတဲ့အမေရိကန်ရောက်မြန်မာတွေအကြားမှာလည်းဒီရောဂါပိုးရှိမရှိ rapid test အမြန်စစ်ဆေးတဲ့နည်းနဲ့ရောဂါမျိုးဗီဇအခြေခံစစ်ဆေးတဲ့ PRC နည်းစနစ်နဲ့ပါစစ်ဆေးနေကြပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြပေးမှာပါခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဒီတစ်ချိန် Omicron ပိုးကူးစက်မှုနှုန်းဟာမူရင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအခြေအနေထက်အဆမတန်မြန်ဆန်မြင့်မားကြောင်းအမေရိကန်ကျန်းမာရေးပညာရှင်တွေကသတိပေးထားတာပါအထူးသဖြင့် Omicron ပိုးကူးစက်မှုကြောင့်ကျောင်းတွေလုပ်ငန်းခွင်တွေမှာလူတွေမရှိသလောက်ဖြစ်နေတဲ့အခြေအနေကိုရင်ဆိုင်နေကြရပါတယ်တိခဲ့တဲ့သတင်းပတ်တွေအတွင်းကိုဗစ်ရောဂါကူးစက်ခံခဲ့ရတဲ့ Maryland ပြည်နယ်စီးရင်ကိုင်အရာရှိမြန်မာနယ်ပွား Stephanie ရွှေကတော့သူ့မန်နေဂျာနဲ့လှုပ်ဖော်ကင်ဘက်တွေတစ်ချိန်တည်းယောဂါပိုးကူးစက်ခံရကြောင်းသိရပြီးနောက် PCR နည်းနဲ့စစ်ဆေးခဲ့တဲ့အတွေ့အကြုံကို VOA ကို Zoom ကနေအခုလိုပြောပါရစေ
။ကျွန်မက test တော့ပြည်တယ်ဆိုတော့ကျွန်မရဲ့ manager ကဟိုတခြား manager တွေနဲ့ meeting ရှိတော့သူတွေသွားပြီးတော့ meeting ထိုင်တဲ့အချိန်မှာသူ့ဘေးနားမှာထိုင်တဲ့တခြားနောက်ရောင်းတဲ့ manager ကကကောဗစ်ဖြစ်လာပြီးတပတ်လောက်ရှာမှာကျွန်မမန်နေဂျာနေမကောင်းဖြစ်တယ်နောက်ဆုံးကျတော့မတင်တော့လို့သူ PCR test သွားလုပ်တယ်အဲ့ချိန်ကျတော့သူ result ဆောင်ကြည့်လိုက်တော့ positive ဖြစ်တော့ကျမတို့လမ်းပြောတယ်အဲ့ချိန်မှာကျမလည်းဖြစ်နိုင်တယ်လို့ထင်တယ်ကျမအိမ်မှာရှင်းတာတော့လောက်ရင်းကျမအနံ့မရတော့ chemical အနံ့နေပါမရတော့မှဟောဒါ covid ပဲဆိုပြီးတော့တေချအောင်လို့ပေါ့လေကျမ PCR test သွားလုပ်တယ်အဲ counting လောက်သွားလုပ်ရတာပေါ့လေ
တစ်ဖက်မှာလည်း Omicron ပိုးကူးစက်မှုအမြင့်ဆုံးရောက်နေတဲ့ American ပြည်ထောင်စုမှာယောဂါထိန်းချုပ်နိုင်ဖို့ American အစိုးရက antigen နည်းကိုအကြီးအကျယ်အားပေးရမှာမိသားစုအလိုက် test kits တွေကိုအလကားပေးဝေရေးအစီအစဉ်မြင့်တင်ဆောင်ရွက်နေပါတယ် antigen နည်းကထွက်တဲ့အဖြေဟာတိကျမှုရှိမရှိဆိုတဲ့အပိုင်းမှာတော့ယောဂါလက္ခဏာပြနေရင်ဒီနီးလန့်တဲ့အဖြေတိကျသိရတယ်လို့အရင်လိုယောဂါပိုးရှိမရှိစစ်ဆေးတဲ့စင်နာရီမှာလူတွေအရှိကြီးတန်းစီစောင့်စရာမလိုတော့တဲ့အတွက်ယောဂါထိန်းချုပ်ရေးမှအလွန်အထောက်အကူပြုကြောင်းနယူးယောက်မြို့ကကူးစက်ယောဂါအထုကုဒေါက်တာဇီယာတက်က Skype ကနေခုလိုရှင်းပြပါဗျ
။ဆိုဘာကြောင့်ဒါတွေကိုအားပေးရတာလဲဆိုနံပါတ်1ကမှာမတွေ့မှာပါတကယ်ပြဖြစ်တဲ့အချိန်မှာကျွန်တော်တို့လမ်းပါမှာ PCR test လာဆမ်းမှုအတွက်လူအပြင်ကတెంပရေချာဟို minus ဖြစ်နေတယ်တချို့နေရာတွေမှာဆိုတိုင်းရအစီအရေမနဲ့ရှင်းနိုင်မထိုးခင်ပါလေစပြီးတော့လူတွေပေါင်းပြောင်းများစွာလာစီနေကြတဲ့အပိုင်းတွေရှိတာပေါ့နော်ဆိုတော့ကိုယ့်အိမ်မှာကို test လို့ရလို့ positive ဖြစ်လို့ရှင်ကိုယ့်ကို quarantine လုပ်ပါပေါ့နော်ဟိုအိမ်မှာနေပြီးပါအလုပ်မသွားပါနဲ့နော်ဘာဖြစ်လို့ဆိုတော့ဒီ Omicron ပဲဖြစ်တဲ့ Delta ပဲဖြစ်ပြီးပေါ့နှစ်ခုလုံးကအရန်ပွားတယ်ပေါ့ပွားရဆိုအမှရင်တယောက်office ထဲမှာဖြစ်လိုက်လို့ရှိရင်ကျွန်တော် office အခန်းလေးထဲမှာ၈ယောက်ရှိရင်အကုန်လုံးကူပါမှာပါဒါရှင်းရှင်းလေးပဲတကယ်ကိုမြင်တာ press ဆိုပြီးဖြစ်သွားတာဆိုတော့အဲ့ဒါဒုက္ခရောက်နေမှာဒုက္ခရောက်တဲ့အခါကျတော့ဘာဖြစ်လို့လဲဆိုတော့မှကျန်တဲ့နေရာမှာတို့အလုပ်တွေမှာလည်းဒုက္ခရောက်တယ်လို့ကျန်တဲ့ industry အကုန်လုံးမှာအကုန်အလုပ်ပဲဘာလို့ဆိုတော့လူ၈ယောက်ရှိတဲ့အလုပ်မှာ9ယောက်ပျောက်သွားလို့ရှိရင်တယောက်တည်းကဒီ၈ယောက်စာအလုပ်ကိုလုပ်အောင်ပါပေါ့နော်ဒုနည်းတူတာပဲစေယုံနေမှာကျွန်တော်တို့ကြာအရန်ဒုက္ခရောက်တာပေါ့ဒီနတ်သမားတွေပျောက်သွားတယ်ဆရာဝန်တွေပျောက်သွားတယ်ဟို transporter တွေပြောက်သွားတယ် technician တွေပြောက်သွားတဲ့အခါကျတော့အများဒုက္ခရောက်တယ
် antigen နည်းနဲ့စစ်ဆေးရမှာ positive ပြနေပြီမြင် PCR နည်းနဲ့စစ်ဆေးတဲ့အခါမှာ negative ပြနေတာရဲ့ရှိတယ်လို့ယောဂါပိုးကူးစက်ခံရပြီးသူမှာယောဂါလက္ခဏာမပြတော့ပြီမြင် PCR ရလက်မှာ positive ဆိုပြီးတောက်လျှောက်ပြတာမျိုးလည်းရှိနေကြောင်းသူကပြောပါတယ
် antigen test ရဲ့အကောင်ဆုံးချက်ကဘာလဲဆို symptom ရှိတဲ့အချိန်ကျရင် antigen test က positive ဖြစ်တယ်ဒါကြောင့်မလို့ဟို CDC ကအခုချိန်မှာအမအမကျွန်တော်တို့ဒီယူရိုကပဲပြန်လာတာပဲဖြစ်ဖြစ်တခြားနိုင်ငံကိုသွားရင်ပဲဖြစ်ဖြစ်24နိုင်ငံအတွင်းမှာ antigen or pcr test ဆိုစစ်လို့ရတယ်လို့တော့ပြောလိုက်တာပေါ့ antigen test positive ဖြစ်တယ်ဆိုလို့ရှိရင်သူက positive ဖြစ်ပြီပေါ့ဒါ no matter what it is symptom မရှိရှိ symptom မရှိရင်ပဲဖြစ်ဖြစ်ဒါပေမဲ့အဲ့ဒီအချိန်မှာမှ pcr သွားစစ်လို့ရှိရင် pcr maybe negative ဘာကြောင့်လဲဆို pcr ဝင်ပြီးတော့2ရက်လောက်ကြာတဲ့အခါကျမှ positive ဖြစ်တယ်အဲမကောင်းတဲ့တစ်ချက်က pcr မကောင်းတာတော့မဟုတ်ဘူးပေါ့နော်ပြဿနာရှိတဲ့တစ်ချက်က pcr days အနေ weeks အနေ months at the positive ဖြစ်နိုင်တယ်ဆိုတော့ the body ကအမ swap နေလို့ရှင်တစ်ချိန်လုံး positive ဖြစ်တယ်ဆိုတော့အမလူလောက်က totally တော့ကောင်းနေတာပဲလေဖျားလည်းမဖျားတော့နားလည်းမစီချောင်းလည်းမဆိုးတော့အလုတ်ပြန်ဝေခံနေကြလို့ရှင်အဲ့မှာတော်တော်စကားပြောပြီးဆိုတော့အခုဒီတစ်ခေါက်ကကျွန်တော်တို့ကပြဿနာကြီးဟိုပါပြဿနာရေလို့မဟုတ်ဘူးပေါ့နော်ဒီတစ်ခေါက်ကကျွန်တော်တို့အဓိကစကားပြောလိုက်ရတဲ့အချက်ကအလုတ်သမားတွေအများကြီးပျောက်ကသွားတာဆိုတော့ဒါကြောင့်မို့ကျွန်တော်တို့ကဆိုအန်တီဂျင်တက်စ်နဲ့ပြန်ပြီးတော့ဟိုပါပေါ့နော်ပြန်စစ်ခိုင်းတာပေါ့
အိုမီကရွန်ပိုးကူးစက်မှုတံကိုအမေရိကန်ပြည်ထောင်စုမှာဒီဇင်ဘာတတိယဘက်ကနေဇန်နဝါရီလဒုတိယဘက်အထိအစိုးဆုံးရင်ဆိုင်ခဲ့ရကြောင်းလဲဒေါက်တာဇီယာတက်က VOE ကိုပြောပါတယ
်မတ်အင်ဂျင်တိုင်းဆက်သွယ်မေးမြန်းတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ ဆက်လက်ပြီးတော့မြန်မာရွှေပြောင်းအလုသမားအရေးနဲ့ဆိုင်တဲ့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပါဦးမယ်။ထိုင်းနိုင်ငံမဲဆောက်မြို့ချစ်ကြည်တရားနှစ်ကနေနေရပြန်ကြတဲ့မြန်မာအလုသမားတွေကိုမြောက်ဥရီမြို့ကိုရောက်တဲ့အခါမှာကိုဗစ်ကပ်ဘေးကာလမှုကွာရန်တင်းစင်တာတွေမှာထားရှိပြီးတော့သူတို့ရဲ့ဖုန်းတွေထဲမှာနိုင်ငံရေးနဲ့ပတ်သက်တာတွေထည့်သွင်းထားတာရှိမရှိစစ်ဆေးတာအပြင်တချို့လဲတန်တရားနဲ့ဖမ်းဆီးခံရသူတွေရာခိုင်နှုန်းလောက်ရှိနေတယ်လို့အလုသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးအေးမာကသတင်းဖိတ်ပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကာလမှာစက်ရုံတွေရပ်နားလို့အလုလက်မဲ့ဖြစ်နေသူတွေအထောက်အထားမပြည့်စုံလို့ဖမ်းဆီးခံရသူတွေတရားမဝင်နေဆက်လမ်းကနေဝင်လာတာကြောင့်ဖမ်းဆီးခံရသူတွေကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေပြည်တော်ပြန်အစီအစဉ်နဲ့ထိုင်းမြန်မာအာဏာပိုင်တွေညှိနှိုင်းပြီးအပတ်စဉ်နေရပြန်ပို့ပေးနေတာပါမြောက်ဝတီမြို့ရောက်တဲ့အခါမှာနေရပြန်သူတွေရဲ့လက်ကင်ဖုံးတွေထဲမှာနိုင်ငံရေးနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေဓာတ်ပုံတွေအသံဖိုင်တွေဗီဒီယိုဖိုင်တွေရှိမရှိစစ်ဆေးတာတန်တရားနဲ့စစ်ဆေးမေးမြန်းတာအပြင်စစ်ကောင်စီဘက်ကဖမ်းဆီးအရေးယူမှုတွေရှိတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတို့ကပြောပြပါဗျ
။စက္ကသဒီတော်လန်နဲ့ဟာလူတို့တိုင်းကိုထောက်ခံတဲ့ဒီဒီ post တွေပေါ့နော်ဒါမျိုးတွေပါလာဒီလိုတည်ချက်လေးစီပါလာလားအခုသူတို့ဒီအလုသမားတွေကလည်းပြန်သွားတဲ့လူသမားတွေအများကြီးကလည်းဂျူငယ်လူလက်သူတွေဘိုင်းကြီးများတဲ့ခါကျတော့ဖုန်းတွေလက်ကဖုန်းတွေမှာရှိတဲ့ခါမှာအချက်လက်တွေကဒါမှမဟုတ်ဒါဒီ NUG ကိုထောက်ခံတာ PDF ပဲဖြစ်တယ်ညာဖြစ်တယ်ဒီအာပြောမယ်ဆိုရင်လူတို့လိုက်ကိုထောက်ခံတဲ့လူ NUG ကိုထောက်ခံတဲ့ဆိုပြီးတော့ဆွဆွဲပြီးတော့ကျတော့ဘယ်လိုဖန်ချီတာလဲအာရှိတယ်ယူဥစားကြီးရေးယူတာတွေရှိတယ်ဆိုတာကိုသိရတယ်။ဟောဒီဇင်ဘာလအာ22နှစ်ရည်နေတော့ကျွန်တော်တို့ပြည်ချက်ချက်မရှိတကူရတာကရောက်ဝေဒီအချုပ်ထဲမှာလူငယ်လူငယ်အဲ့လိုမျိုးဟောလှူရှားမှုဖြစ်အောင်ဟောတာတခုဖြစ်အောင်လုံဆောင်တဲ့စာတွေတင်နေပြုနေဆိုပြီးတော့ကျတော့အော်အဲ့ဒါမျိုးလည်းဆွဲထားတဲ့လူ200ကျော်ရှိတယ်ကျွန်တော်သိရတယ်။ဒါမျိုးကြီးအချုပ်ထဲမှာပဲနော်
။လူသမားကြီးလှူရှားသူနောက်တစ်ဦးဖြစ်တဲ့ဦးမိုးကျိုးကလည်းမြန်မာလူသမားတွေနေရပြန်တဲ့အခါမှာပွဲစားတွေနဲ့တော်လန့်တွေကနေမပြန်ကြဘူးနဲ့ဖုန်းတွေထဲမှာမိမိတို့ရဲ့ခံယူချက်ပုံတွေမထည့်ထားဖို့တတိပေးပြောကြားခဲ့ပါတယ်
။မိမိတို့ရဲ့ခံဖုန်းတွေထဲမှာမိမိယုံကြည်ချက်ဘလောက်ပြင်းပြင်းခံယူချက်ပြင်းပြင်းယုံကြည်ချက်နဲ့ဆိုင်တဲ့ခံယူချက်နဲ့ဆိုင်တဲ့ဟိုပုံစံပုံတွေအတန်ဖိုင်တွေဗီဒီယိုဖိုင်တွေထည့်သွင်းထားခြင်းမလုပ်ပါနဲ့။မြန်မာနိုင်ငံရောက်ရင်အဲ့ဒါပြဿနာဖြစ်နိုင်တယ
်ပြီးခဲ့တဲ့2021ခုနှစ်ဩဂုတ်လ10ရက်နေ့ကစပြီး2022ခုနှစ်ဇန်နဝါရီလ18ရက်နေ့ထိနေရပြန်သူ 23,000 ကျော်ရှိပါတယ်ထိုင်းဘက်ကနေရပြန်သူတွေထဲမှာမကြသေးခင်လတွေကအဖမ်းဆီးခံရသူတွေကိုအဓိကဦးစားပေးပြန်ပို့နေတာကိုတွေ့ရကြောင်းလက်ရှိမှာတော့တပတ်ကို3ရက်နဲ့တစ်ရက်ကိုလူ200နှုန်းနဲ့ပြန်လည်ခံမယ်ဆိုပြီးမြန်မာဘက်ကပြောဆိုထားပေမဲ့ဇန်နဝါရီလ18ရက်နေ့ကတော့လူ80ကျော်ကိုသာလက်ခံခဲ့တယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပြပါဗျ
။ဆောက်မှုမှာရှိတဲ့အမှတ်နဲ့ရှိပြီးကတပတ်ကို3ရက်တိကျလူ100ပေါ့။သို့တော်လည်းအခြေအနေကတော့လောလောဆယ်တော့ဒီဗမာပြည်ကနေခိုးဝင်လာတဲ့လူတွေကိုအရင်ဆုံးပို့ရတာဆိုတော့မနေ့က82ယောက်ပဲပြန်ခွင့်ပြုထားသေးတယ်။မြန်မာနိုင်ငံတက်ခံနေတာပေါ့။ပြန်ခွင့်ပြုတယ်ဆိုတာမြန်မာနိုင်ငံတက်ခံနေတဲ့အနေထားပေါ့။အိုမီကရွန်ပါညာအကြောင်းပြပြီးမြန်မာနိုင်ငံလက်ခံနိုင်တဲ့အနေအထား80နဲ့၂ရောက်ပဲရှိသေးတယ်အမှန်တော့လူ100ခန့်ပြန်ဝတ်ပြုမယ်လို့ပြောထားပေးတယ်ခိုးဝင်တွေကိုဦးစားပေးပြီးဆိုတာလေ
မဲဆောင်မြောက်ဒီအမှတ်နဲ့ချစ်ကြည်တရားကနေတဆင့်မြန်မာဘက်ကိုရောက်ရှိလာသူတွေကိုကိုဗစ် -19 ကူးစက်ရောဂါစစ်ဆေးဖို့အတွက်သက်ဆိုင်ရာကွာရန်တင်းစင်တာတွေမှာထားပြီးစစ်ကောင်စီဝန်ထမ်းတွေကဖုံးများစစ်ဆေးတာခံရတယ်ဆိုပြီးနေရပြန်သူတချို့ကလည်းဆိုပါတယ်ထိုင်းနိုင်ငံမှာတော့ပြီးခဲ့တဲ့2021ခုနှစ်တစ်နှစ်လုံးအတိုင်းအတာနဲ့ဖမ်းမိတဲ့နိုင်ငံသားသားရွှေပြောင်းလူသမားအရေအတွက်6,000ကျော်လောက်ရှိမယ်လို့လည်းအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုစည်းထားတဲ့ Migrant Labor Development Network ကစာရင်းပြုစုထားပါတယ်။အဲ့ဒီအရေအတွက်ထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်။2021ခုနှစ်ထဲမှာတော့စစ်ကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံကနိုင်ငံရေးပဋိပက္ခတွေတိုက်ပွဲတွေအာဏာသိမ်းမှုဆန့်ကျင်သူတွေကိုအဖမ်းဆီးတွေဖြစ်လာခဲ့ပြီးတဲ့နောက်နေရက်စွန့်ခွာပြီးစားဝတ်နေရေးနဲ့အလုပ်ကိုင်အတွက်ထိုင်းနိုင်ငံထဲကိုတရားမဝင်လမ်းတွေကနေလာရောက်သူအများအများရှိပါတယ်ရှင
်။မြန်မာရွှေပြောင်းအလုသမားတချို့အဖမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မအေးမှသတင်းပေးပို့သွားတာပါ။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကိုကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။မြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုနေပြည်တော်အထူးတရားရုံးတစ်ခုကဇန်နဝါရီလ10ရက်နေ့မှာထောင်ဒဏ်၄နှစ်ထပ်ပြီးပြစ်ဒဏ်ချမှတ်လိုက်ပါတယ်။ walkie talkie စကားပြောဆက်တွေတရားမဝင်တင်သွင်းအသုံးပြုမှုမှာဆက်သွယ်ရေးဥပဒေချိုးဖောက်တဲ့ဆိုပြီးဆုံးဖြတ်ခဲ့သလိုကိုဗစ်ကပ်ရောဂါထိန်းချုပ်ရေးကန့်သတ်ချက်ချိုးဖောက်ခဲ့တဲ့ဆိုတဲ့စွဲချက်တွေနဲ့ပြစ်ဒဏ်ချမှတ်ခဲ့တာပါ2021ဒီဇင်ဘာ6ရက်နေ့တုန်းကလည်းအများပြည်သူတည်ငြိမ်မှုပြက်ပြားအောင်လှုပ်ဆောင်မှုအပြင်ကိုဗစ်ကန့်သတ်ချက်ချိုးဖောက်မှုစွဲချက်နဲ့ပြစ်ဒဏ်တွေချမှတ်ထားပါတယ်နောက်ပိုင်းမှာတော့အဲ့ဒီထဲကပြစ်ဒဏ်ကိုနှစ်နှစ်လျှော့ပေါ့ပေးခဲ့ပါတယ်ဒေါံဆန်းစုကြည်ဆက်ပြီးရင်ဆိုင်နေရတဲ့ဆွဲချက်ပေါင်း10ခုထက်မနည်းရှိနေပါသေးတယ်။ဆွဲချက်တွေမှာအပြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့ထောင်ဒဏ်100အထိကြာခံရနိုင်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကလည်းဒေါံဆန်းစုကြည်ရင်ဆိုင်နေရတဲ့လောက်ကျန်ဆွဲဆိုချက်တွေကိုစစ်အစိုးရထိန်းချုပ်ထားတဲ့တရားရုံးမှာကြားနာပြီးအပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာဟာနိုင်ငံရေးရည်ရွယ်ချက်နဲ့တမင်ချမှတ်ခဲ့တာဖြစ်တယ်လို့ပြောခဲ့ပါတယ်လူအခွင့်အရေးလေးလာစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robertson ကလည်းဒေါံဆန်းစုကြည်ကိုထောင်ထဲမှာဆက်ပြီးထိန်းသိမ်းထားနိုင်အောင်စစ်တပ်ဘက်ကပြစ်မှုတွေတစ်ခုပြီးတစ်ခုဆွတ်ဆွဲနေတဲ့လောက်ရတာဖြစ်တယ်လို့ပြောပါတယ် American နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price ကလည်း Democracy နီးကြရွေးကောက်တင်မြှောက်ခံထားသူတွေဒေါံဆန်းစုကြည်အပါအဝင်တရားလက်လွတ်ဖမ်းဆီးခံထားသူအားလုံးစစ်ကောင်စီကချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ
် The regime's sham judicial processes to attack its political opponents the rule of law
စစ်ကောင်စီရဲ့ဟန်ပြတရားစီရင်ရေးစနစ်တွေဟာအတိုက်အခံနိုင်ငံရေးသမားတွေနဲ့တရားဥပဒေစိုးမိုးရေးကိုတိုက်ခိုက်ဖို့မြန်မာပြည်သူပြည်သားတွေအပေါ်အကြမ်းဖက်မှုတွေဆက်ပြီးကျူးလွန်ဖို့တတ်တတ်တာဖြစ်တဲ့အတွက်မြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အလွန်အရေးကြီးနေပြီဆိုတာမီးမောင်းထိုးပြလိုက်တာဖြစ်ပါတယ်လို့လဲအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရသူ Ned Price ကပြောဆိုခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ရဲ့ခေါင်းဆောင်ဖြစ်ပါတယ်။2020နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကလွှတ်တော်အမတ်နေရာအများစုမှာအနိုင်ရခဲ့ပါတယ်။မြန်မာစစ်တပ်ကကြောထောက်နောက်ခံပေးထားတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကတော့လွှတ်တော်အမတ်နေရာ456နေရာထဲမှာအမတ်နေရာ33ခုသာအနိုင်ရခဲ့ပါတယ်2021ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာတော့မြန်မာစစ်တပ်ကတိုင်းပြည်ရဲ့အာဏာကိုသိမ်းယူခဲ့ပါတယ်အာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့အတူဒေါ်အောင်ဆန်းစုကြည်အဖမ်းခံခဲ့ရသလိုဝန်ကြီးအတော်များများနဲ့ဒုဝန်ကြီးတွေလွှတ်တော်အမတ်တွေပါအဖမ်းခံခဲ့ရတာပါဒေါ်အောင်ဆန်းစုကြည်ကိုပြစ်မှုပေါင်းစုံနဲ့ဆွဲချက်တင်ထားပေမဲ့ပြည်သူတွေရဲ့ထောက်ခံမှုကတော့ကျဆင်းမသွားပါဘူးဒီကနေ့ထိလဲပြည်သူထောက်ခံမှု80ရာခိုင်နှုန်းထိရှိနေပါတယ်စစ်အာဏာရှင်လက်အောက်မှာတနည်းတည်းရဲ့လေးတောင်ထပ်ပြီးမနေခြင်းကြဘူးဆိုတာကိုမြန်မာပြည်သူတွေကဆက်ပြီးပြသနေပါတယ်ဒီမိုကရေစီရေးလမ်းကြောင်းပေါ်ပြန်ရောက်ဖို့ငြိမ်းချမ်းစွာကြိုးပမ်းလုပ်ကိုင်နေတဲ့မြန်မာပြည်သူပြည်သားတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးအားပေးထောက်ခံသွားမှာပါလို့လဲနိုင်ငံခြားရေးဌာနပြောခွင့်ရ Price ကပြောပါတယ်ပြည်သူအကျိုးစီးပွားအတွက်ရှေ့ရှုပြီးငြိမ်းချမ်းစွာအပြေရှားနိုင်ရေးဘက်ပေါင်းစုံပါဝင်ပြီးအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ဖို့မြန်မာစစ်တပ်ကိုအမေရိကန်ပြည်ထောင်စုကဆက်ပြီးတောင်းဆိုပါတယ်လို့လည်းမစ္စတာ Price ကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုထုတ်လွှင့်ခဲ့တဲ့အပေါ်ဟာအမေရိကန်အစိုးရရဲ့အပေါ်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ် VOA American အသံရဲ့ဗုဒ္ဓနေ့မန္တပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့မနေ့ရက်ဒုတိယပိုင်း나이ဝက်အတွင်းမှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။လိုင်းနိုမီတာ3249နဲ့လိုင်းတက်မီတာ190တို့ကနေတိုက်ရိုက်ဖန်ယူနာတော်တာဆင်နိုင်ပါတယ်။ VOA ကိုစာရေးသားဆက်သွယ်လို့ရတယ်ဆိုလို့ရှိရင်တော့စာရေးသားဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ် ဖြူရီမြန်မာပိုင်းပင်မဆာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနည်းနှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်ဗျာ။ VOA American တန်ရဲ့ဗုဒ္ဓဦးနေ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6153လိုင်းလမီတာ190 kHz 1505တို့ကပါဆက်လက်ပြီးထုတ်လွှင့်နေပါတယ်။ဒုတိယပိုင်းနိုင်ဘက်တွင်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်။နာတော်တာဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုတည်းမှာဆိုလို့ရှိရင
်အမေတန်ဂယူဆိုင်တာပေါ့ဘာဆိုနိုင်ငံတကာဖြားအကြောင်းဗမာပြည်ကဘာပဲဖြစ်တစ်ချိန်ကတရုတ်ပြည်ကိုပဲမျိုးဝဲရတဲ့အဆင့်အခြေအနေရောက်ခဲ့ဘူးပါတယ်ဒါကြောင့်
မကြာမီထုတ်လွှင့်တော့မယ်အင်္ဂါဆွေးနွေးပွဲအစီအစဉ်မှာအပြည့်စုံကိုနာတော်တာဆင်ရပါမယ
်အမေတန်ဂယူဆိုင်တာ
ဒါအပြင်အမေရိကန်နိုင်ငံရေးအကြောင်းတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစောင်းပါကိုလည်းနာတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့ကဘာတလွားစိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးတဲ့ကဘာတလွားခီးသွွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့ပြင်ဆင်ထားပါတယ်ခင်ဗျာအခုပထမအဦးဆုံးအနေနဲ့ကတော့အမေရိကန်ပြည်ထောင်စုမှာ Omicron မျိုးကွဲသစ်ကူးစက်မှုတရက်ကိုတသန်းလောက်ရှိလာချိန်မှာသမ္မတဂျိုးဘိုင်ဒန်အဆိုရရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ဝေမနာတွေရှိပါတယ်သမ္မတဘိုင်ဒန်အဆိုရကတော့ရောဂါကူးစက်မှုထိန်းချုပ်ဖို့အားလုံးကောင်းဖို့အတွက်ဆောင်ရွက်တာဖြစ်တယ်လို့ပြောဆိုပါရယ် VOA သတင်းတောက် Arshad Opacity ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကပြောပြထားပါရယ်ခင်ဗျာ
အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးဌာန CDC ကကိုဗစ်ကူးစက်မှုဓာတ်ဆီးရေးပိုပြီးတော့လုံခြုံစိတ်ချရတဲ့နှာခေါင်းဆီးတက်ဖို့အကြံပြုထားပါတယ်။သမ္မတဂျိုးဘိုင်ဒန်အဆိုရကလည်းလိုအပ်တဲ့အကာအကွယ်စမ်းသပ်မှုတွေလုပ်နိုင်အောင်ဂျိုးပန်းအားထုတ်နေသလိုကိုဗစ်ကူးစက်မှုကိုမပေါ်ဆဖို့တတိပေးနေပါတယ်။အမေရိကန်ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာ Vivek Mathi က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်။
The purpose of vaccines, the most important job of vaccines.
ကာကွယ်ဆေးကလူတွေရဲ့အသက်ကိုကယ်တင်နိုင်အောင်နဲ့ဆေးရုံတွေမှာဘဝအဆုံးသတ်မသွားအောင်ပါ။နောက်တစ်ခုကအားလုံးကြားကြတဲ့အတိုင်းကာကွယ်ဆေးအားဖြင့်ကာကွယ်ဆေးထိုးထားတဲ့သူတွေကိုဗစ်ကူးစက်ခံရတဲ့အခါတိတ်အပြင်းထန်ဖျားနာတာမျိုးမဖြစ်ပါဘူး။အခုလိုကာကွယ်ထားနိုင်ပေမဲ့လည်းအပြင်းထန်ဖျားနာစေတဲ့မျိုးကွဲရှိတယ်ဆိုတာကိုတော့သတိထားစေချင်ပါတယ်။
ကာကွယ်ဆေး၃ကြိမ်ထိုးထားသူတွေဟာကိုဗစ်ကူးစက်ခံရနိုင်ခြေ20ရာခိုင်နှုန်းရှိပေမဲ့လည်းကာကွယ်ဆေးရဲ့အစွမ်းကအတော်ထိရောက်မှုရှိတာကိုတွေ့ရတယ်လို့မာတီကပြောပါရယ်အခုလိုအိုမီကရွန်အကြီးကျယ်ကူးစက်နေချိန်မှာဘိုင်ဒန်ဆိုရဟာလည်းကိုဗစ်ရန်ကာကွယ်မှုနှာခေါင်းဆီးနဲ့ကိုယ်တိုင်စမ်းသပ်နိုင်တဲ့ကိုဗစ် test kit တွေအလုံးအလောက်ဝင်ငါမပေးလို့ဆိုပြီးတော့ဝေဖန်ခံနေရပါတယ
် When Omicron came it created
Omicron ကူးစက်ချိန်မှာအလုံးကဝိုင်းဝယ်ကြတာကြောင့်American, UK နဲ့တခြားနိုင်ငံတချို့မှာလိုအပ်သလောက်စမ်းသပ်ဖို့မစီစဉ်ပေးနိုင်ခဲ့ပါဘူး။ဒါပေမဲ့အခုတော့ဒီအခက်အခဲကိုဖြေရှင်းနေပါပြီ
။အစိုးရအနေနဲ့ဒီဇင်ဘာနဲ့ဇန်နဝါရီလအတွင်းစမ်းသပ်မှု80တိုးလုပ်နိုင်ခဲ့တယ်လို့ဒေါက်တာမာတီကပြောပါရယ်။ဒါပေမဲ့လည်းဒါဟာမလုံလောက်ဘူးလို့ဆိုရတဲ့သမ္မတဟောင်းဒိုနယ်ထရမ့်ရဲ့အမိမေလုံချိုရေးအကြံပေးတွန်ဘော့ဆတ်က ABC This Week အစီအစဉ်မှာအခုလိုပြောပါရယ်
။ We've ordered too few testing
kits စံသက်ရိယာ desk kit တွေလုံလောက်အောင်မမထားတာကြောင့်အခုလိုကူးစက်မှုတွေရှိလာတိုင်းအမြဲလိုလိုမလောက်မငှားတွေဖြစ်နေပါလေအခုလည်းနောက်ကြမှာရတာဆိုတော့နောက်ထပ်တကြော့ကူးစက်မှုတွေများလာတဲ့အခါဒီလိုဖြစ်တတ်တာကိုသတိထားပါမယ်မှားတဲ့ရေအတွက်ကလည်းနည်းသလိုဒီကာကွယ်ဆေးကိုဒီကမ္ဘာလုံးဘယ်လိုဖြန့်ချိမလဲဆိုတာလည်းသေချာစီစဉ်ထားတာမရှိတာကြောင့်ဒါတွေအတွက်ကြိုပြင်ရပါမယ
်ကယောကကာလကြာရှည်လာတာနဲ့အမျှမပေါ်ဆကြဖို့လည်းသူကသတိပေးပါတယ်
Americans that are frustrated and giving up.
လူတွေကစိတ်ပြက်လာကြပြီးတော့တိတ်လေးမထားကြတော့ပါဘူး။အခုအချိန်မှာဆေးရုံတွေပြင်းထန်လူနာကုသဆောင်တွေမှာအကုန်လူပြည့်နေပြီးတချို့ပြည်နယ်တွေမှာဆိုရင်လုံးဝနေရာလုံးမကျန်တော့တာကြောင့်ကပ်ရောဂါစကားလူတယောက်နဲ့တယောက်တီးခြားခွဲနေကြဖို့လိုတယ်ဆိုတာအားလုံးသိဖို့လိုပါတယ်
။ဒ တပတ်အတွင်းကိုဗစ်ကူးစက်မှု15သန်းအထိရှိခဲ့ပြီးဒါဟာအစောပိုင်းကထက်55ရာခိုင်နှုန်းပိုများလာတာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါရယ်အမေရိကန်တနိုင်ငံထဲမှာတရက်ကို8သိန်းလောက်ကူးချိန်မှာကူးစက်ရောဂါထိန်းချုပ်ရေးဌာန CDC ကတနိုင်ငံလုံး N95 နှာခေါင်းဆီးအသုံးပြုဖို့အကြံပြုမှထားပေမဲ့လည်းစီးမြင်သစ်တွေချမှတ်လာနိုင်တယ်လို့ Washington Post မှာဖော်ပြထားပါရယ်ခင်ဗျာ
ကိုအောင်အောင်တင်ဆက်ခဲ့တာပါခင်ဗျာဆက်လက်ပြီးတော့အပတ်စဉ်ခန္ဓာတပုတ်ကိုတင်ပြပါအောင်မယ်ပြင်သစ်နိုင်ငံပါရီမြို့တော်ရုခဗေဒဥယျာဉ်မှာလွန်ခဲ့တဲ့နှစ်သန်းပေါင်း600ကိုပြန်ရောက်သွားသလိုဖြစ်အောင်အေယာမမီးဘုံကြီးတွေနဲ့ဖန်တီးပြသထားပါတယ်။တမိုင်းမစခင်အချိန်မှာအပင်တွေတတ္တဝါတွေဘယ်လိုနေထိုင်ရှင်သန်ခဲ့ကြသလဲဆိုတာကိုလေ့လံနိုင်အောင်ပြသနေတဲ့မီးထွန်းပွဲတော်အကြောင်းကိုမတ်စုမြန်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေသွားကြည့်ရအောင်ပါလားခင်ဗျာ
။ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရရုခဗေဒဥယျာဉ်ကြီးမှာတရှိမျိုးခွဲတွေအကြောင်းအသက်ကြီးငယ်မရွေးစိတ်ဝင်စားအောင်လို့အေယာမမီးဘုံရုပ်ကြီးတွေနဲ့မီးထွန်းပြသနေပါတယ်။2019ခုနှစ်ကတည်းကစလို့နှစ်တိုင်းပြုလုပ်လာတဲ့မီးထွန်းပွဲတော်မှာသမိုင်းမစခင်တွေကဒီနေ့အထိတရှိမျိုးစုံဘလို့အတူတွဲနေထိုင်ခဲ့ကြသလဲဆိုတာကိုမီးဘုံရုပ်ကြီးတွေနဲ့အလှဆင်ပြသထားတာပါ။ဒီတစ်ခေါက်မှာတော့လွန်ခဲ့တဲ့နှစ်ပေါင်းတန်း600ကကမ္ဘာမှာရှင်သန်နေထိုင်ခဲ့ကြတဲ့တရှိမျိုးခွဲမျိုးစုံကိုအေယာမမီးဘုံရုပ်ကြီးတွေနဲ့ပြန်လည်အသက်သွင်းထားပါတယ်။ရုခဗေဒဥယျာဉ်ကြီးနဲ့ဆက်နေတဲ့တဘာဝသမိုင်းပြတိုက်ကကြောက်ဖြစ်ရုပ်ကျွင်းပညာရှင်တွေရဲ့သုတေသနမှတ်တမ်းတွေလေးလာတွေးရှိချက်တွေကိုမိဘုံရုပ်ကြီးတွေလှုပ်ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လို့ပြသထားတာလည်းဖြစ်ပါတယ်။လူတိုင်းသိထားကြတဲ့ဒိုင်နိုဆောသတ္တဝါကြီးတွေကဆာလို့လူသိမသိတဲ့တက်ရှိမျိုးစိတ်အစုံကိုမိဘုံကြီးတွေနဲ့ပုံဖော်ပြီးတော့သူတို့ရဲ့ထူးခြားတဲ့ပုံသဏ္ဍာန်နေထိုင်စားသောက်ခဲ့ပုံတွေကိုလေးလာနိုင်အောင်လို့လှုပ်ပေးထားပါတယ်။ကမ္ဘာမှာတစ်ချိန်ကသူတို့နေထိုင်အသက်ရှင်ခဲ့ကြပြီမဲ့အခုအချိန်မှာတော့မျိုးတုံးပြောက်ွယ်သွားကုန်ပြီဆိုတာကိုအဓိကအသိပညာပေးခြင်းနဲ့အတွက်အေယာမမီးဘုံကြီးပေါင်း100ချောနဲ့ဖန်တီးထားတာဖြစ်တယ်လို့ပြပွဲစီစဉ်သူတွေကပြောပါတယ်
။ Alors cette année, c'est la 3e édition des illuminations. La première parlait de la biodiversité des
တရှိမျိုးကွဲတွေအတူရှင်တွဲတည်ရှိမှုနဲ့ဒီလိုအတူရှင်တွဲတည်ရှိမှုအပေါ်မှာဘာတွေကချင်းချောက်နေတယ်လဲဆိုတာကိုဒီနေ့ပြပွဲမှာပြသထားပါတယ်။လွန်ခဲ့တဲ့နှစ်တန်းပေါင်း600ကနေဒီနေ့အထိတရှိမျိုးကွဲတွေဘယ်လိုအတူနေထိုင်ခဲ့ကြတယ်လဲဆိုတာကိုစိတ်ဝင်စားစရာဖြစ်အောင်မီးထွန်းထားတဲ့အယုတ်ကြီးတွေနဲ့ပြသထားတာပါ။ကဘာကြီးမှာရှိခဲ့တဲ့တရှိမျိုးစိတ်တွေရဲ့နှစ်ရာခိုင်နှုန်းပဲဒီနေ့ကြံတော့တယ်ဆိုတာကိုသိစေချင်ပါတယ်။
တရှိမျိုးခွဲတွေရှင်သန်နေထိုင်နိုင်မှုအပေါ်ဘလို့စိန်ခေါ်မှုချင်းချောက်မှုတွေရှိနေတယ်လဲဆိုတာကိုရုခဗေဒဥယျာဉ်ကြီးမှာအခုလိုမီးဘုံရုပ်ကြီးတွေနဲ့မီးထွန်းပွဲတော်ပထမဆုံးအကြိမ်လုပ်ခဲ့တဲ့နှစ်မှာတည်းကစတင်ပြသခဲ့တာဖြစ်ပါတယ်။ဒုတိယနှစ်မှာတော့ကမ္ဘာပြည်လဲသမုဒ္ဒရာကြီးတွေကရင်းနှီးတဲ့ဝါတွေဆက်လက်ရှင်သန်နိုင်မှုအပေါ်စိန်ခေါ်နေတဲ့ကမ္ဘာကြီးပူနွေးလာမှုတို့ကိစ္စတွေသတိပြုစရာဖြစ်အောင်လို့ပြသခဲ့ကြပါတယ်။အခုတစ်ခေါက်မှလည်းလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကအသက်ရှင်ခဲ့တဲ့တက်ရှိမျိုးစိတ်တွေဘာကြောင့်မျိုးတုံးကုန်ရတယ်လဲဆိုတာကိုမီးမောင်းထိုးပြသထားတာဖြစ်ပါတယ်။ Christmas နဲ့နှစ်သစ်ကူပွဲတော်အချိန်ရောက်တိုင်းမီးအလှဆင်ကြားလေးရှိတဲ့အချိန်မှပါရီရုခဗီရာဥယျာဉ်ကြီးကိုအခုလိုမီးဘုံရုပ်ကြီးတွေနဲ့အလှဆင်ပြီးပညာပေးနေတာဖြစ်ပါတယ်
။ Une des caractéristiques les plus importantes dans cette exposition c'est que nous avons réussi à associer
Christmas ပွဲတော်မှာထူးထူးခြားခြားမီးအလှထွန်းကြတဲ့အလေးအထားကိုကျွန်တော်တို့ကကမ္ဘာမြေကြီးပေါ်ကတက်ရှိတွေအကြောင်းပညာရစေမဲ့မီးထွန်းပွဲတော်အဖြစ်ပုံဖော်ပြသတာကဒီပြပွဲရဲ့အရေးကြီးတဲ့အချက်ဖြစ်ပါတယ်။ကမ္ဘာကြီးမှာဒီနေ့ဘယ်လိုတက်ရှိတွေရှိနေကြသလဲ။တက်ရှိမျိုးကွဲတွေဘယ်လိုအတူရှင်တွဲနေထိုင်ကြသလဲဆိုတာကိုသိစေချင်တာပါ။ဒီပြပွဲမှာပြသထားတဲ့တက်ရှိတွေတစ်ချိန်လုံးကကဘာမြေပေါ်မှာရှင်သန်ခဲ့ကြပြီမဲ့အခုတော့မရှိကြတော့ဘူးဆိုတဲ့အသိပညာကိုရရှိခြင်းပါတယ်
။ကဘာကြီးဘလို့စဖြစ်လာခဲ့တယ်လဲတက်ရှိတွေဘလို့ဖြစ်ပေါ်လာတယ်လဲဆိုတာကဆာလို့စင်ခဲပြောင်းလဲလာပုံအစဉ်စဉ်ကိုရုခဗေဒဥယျင်ကြီးနဲ့တရိတ်ဆန်ယုံဆက်နေတဲ့လမ်းတစ်လျှောက်မှာအပိုင်းလိုက်ခွဲပြီးတော့မီးဘုံရုပ်ကြီးတွေနဲ့ပုံဖော်ပြသထားပါတယ်။တိတ်ပန်သမိုင်းနဲ့မီးအလှတွေပေါင်းဆက်ထားတဲ့ပြပွဲကိုလာကြည့်ကြသူကလေးလူကြီးတိုင်းကစိတ်ဝင်စားစရာကောင်းတယ်လို့ပြောကြပါတယ
် I think it's great I love all the different prehistoric animals that we can see
တကယ်ကောင်းတဲ့ပြပွဲလို့ထင်ပါတယ်တမိုင်းမတိုင်ခင်ရှိခဲ့တဲ့တရိတ်ဆန်မျိုးစုံပြသထားတာကိုသိသဘောကျပါတယ်အယောင်တွေကလည်းတိတ်လှတယ်ရုခဗေဒဥယျင်ကြီးရဲ့အပြင်စင်တွေကတိတဲ့အတိုင်းပဲပြောစရာတော့မလိုပါဘူးသိကူကောင်းပါတယ်ကျမအတွက်အခုလိုပြပွဲကိုလာကြည့်နိုင်တဲ့အခွင့်အရေးရတာကတိတ်ကိုချူးနေပါပြီ
။မိဘုံရုပ်ကြီးတွေနဲ့အသိပညာပေးတဲ့နေရာမှာပို့ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လှုပ်ရှားအသက်ဝင်နေတယ်လို့လုပ်ထားတာကလည်းဆွဲဆောင်မှုတစ်ခုဖြစ်နေပါဗျ
je trouve ça très bien parce que ça fait penser à la préhistoire des animaux qu'on voit plus.
တိတ်ဆိတ်ဝင်စားစရာကောင်းပါတယ်။အခုမရှိတော့တဲ့တမိုင်းမတိုင်ခင်ကတရဝါရီအကြောင်းပိုးပြီးလေ့လာခြင်းနဲ့အတွေ့ဝင်မိပါတယ်။တမိုင်းမတိုင်ခင်ဘလို့တရိတ်ဆန်တွေရှိခဲ့တယ်လဲဆိုတာတိတိကျကျမသိတော့ခုလိုမီးတွေထွန်းပြတတ်ထားတာမြင်ရပြီးပိုးလေ့လာခြင်းစိတ်ဖြစ်ပါတယ်။ဒိုင်နိုဆောတွေကိုလည်းလှုပ်ရှားအောင်လှုပ်ထားတာသိကြည့်လို့ကောင်းပါတယ
်။ Illuminated Evolution လို့နာမည်ပေးထားတဲ့ပြပွဲမှာအေယာမတရဝါကြီးတွေကစလို့အင်းဆက်ပိုးမွှားလေးတွေအထိလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကရှိခဲ့တဲ့တရိတ်ဆန်တွေအပင်တွေကိုလေ့လာနိုင်တာမို့တချို့ကနောက်တစ်ချိန်တောင်ပြန်လာခြင်းနေပါတယ
်။ Eh ben écoutez, j'ai trouvé que c'était très instructif, c'est très très beau
et surtout ça l'est là, ပညာလည်းရတယ်လို့ထင်ပါတယ်။ကြည်ကြီးငငယ်အသက်အရွယ်အစုံအတွဲလေ့လာစရာတွေရှိပါတယ်။စင်ကဲပြောင်းလဲမှုနဲ့ပတ်သက်လို့ကျွန်မကိုယ်တိုင်အများကြီးပညာရတော့ကလေးတွေကိုလည်းလာပြီးတော့လေ့လာစေချင်ပါတယ်။တကယ်ကိုကြိုက်ပါတယ်။နောက်တစ်ချိန်တောင်ပြန်လာခြင်းလာအောင်ပါပါ။
ဆက်ကူတွေတပ်မဏိတွေမိအောင်တွေနဲ့ဖန်တီးထားတဲ့အေယာမမိဘုံရုပ်ကြီးတွေကိုပြင်သစ်နိုင်ငံပါရီမြို့တော်ကရုတ်ခပီးတာဥယျာဉ်ကြီးမှာ2022ခုနှစ်နိုဝင်ဘာ29ရက်နေ့ကတည်းကနေ2022 January 30ရက်နေ့အထိပြသတာဖြစ်ပါတယ်။တမိုင်းမပေါ်ခင်တည်းကကမ္ဘာမှာရှိခဲ့တဲ့အခြေအနေတွေကိုလေ့လာနိုင်အောင်ပြသထားတဲ့ပြပွဲကိုသွားမယ်ဆိုရင်လက်မှတ်ကွန်အွန်လိုင်းကနေကြိုတင်ဝယ်ဖို့လိုပါတယ်။အခုလိုရုတ်ခပီးတာဥယျာဉ်ကြီးမှာသက်ရှိတဲ့တော်ဝါရီအပင်တွေရဲ့အရေးပါမှုဆက်လက်ရှင်းသက်နိုင်အောင်အရေးကြီးမှုတွေကိုနှစ်စဉ်မီးဘုံရုပ်ကြီးတွေနဲ့ပြသနေတာမို့2022ခုနှစ်ပြပွဲကြရင်ရောဘာတွေကိုအဓိကထားပြသမလဲဆိုတာကိုပြပွဲလာသူတွေသိချင်နေကြပါရဲ့ရှင်ကျွန်မစုမြမောပ
ါမဆုမြမွန်တင်ပြတဲ့ကဘာတလွားခီးသွားအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာကျွန်တော်တို့ VOA American အတန်ရဲ့ဗုဒ္ဓဦးနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6153ညလိုင်းလံမီတာ190 kHz 1505တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုမနေ့ဖြင့်ကြာတာပရိနေ့မနေ့ထုတ်လွှင့်တဲ့အခါမှာနာတော်တာဆင်ကြည့်ရှုရမယ့်အပတ်စဉ်ကဏ္ဍတချို့ကိုကြိုတင်မိတ်ဆက်ပေးလိုပါတယ်မနေ့ပြမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဦးကျော်ဇန်သာရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုလည်းနားထောင်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့ဒန်သာဒေါက်တာတန့်ဇော်တင်ပြတဲ့ကျမ်းမာရေးအစီအစဉ်အဲ့ဒီနောက်မှာကိုရန်နိုင်တင်ပြတဲ့အားကစားအစီအစဉ်တွေကိုမနေ့ပြမနေ့ကြာတာပရင်းနေ့အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါမှာနားထောင်တာဆင်ရမှာဖြစ်ပါတယ်။ VOA ရဲ့မနေ့ဗုဒ္ဓနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရခင်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို၄၀၂၄နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ၄၀၂၄နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်မှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်ဆက်လက်ပြီးတော့အပတ်စဉ်တင်ပြနေကြအင်္ဂါဆွေးနွေးပွဲအစီအစဉ်ကိုတင်ဆက်ပါမယ်အာနာသိန်းစစ်ကောင်စီကနိုင်ငံတကာဖိအားတွေကိုအလေးမထားတဲ့သဘောပြောဆိုခဲ့တဲ့အပေါ်အမေရိကန်အခြေစိုက်ကချင်မာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကသဘောမတူပါဘူးစစ်ကောင်စီဟာနိုင်ငံတကာဖိအားကိုစိုးရိမ်လို့သာအခုလောက်ထိတုံ့ပြန်ပြောဆိုလာတာဖြစ်တယ်လို့ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်ကချင်ကြပြနိုင်ငံရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ဖြစ်တဲ့ KPICT ရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ်တဲ့ Guantan and Sang က VOA ကိုပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွင်းမင်းများတင်ပြထားပါရခင်ဗျာ
ဘိုကုံဆန်းအခုလို VOA ကဆက်သွင်းမင်းများနာကိုကျေးဇူးပေးတဲ့အတွက်တွေ့ကြုံတွေ့မြင်ပြလဲပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ဒီကနေ့သက်သွေမြင်းမြင်းနဲ့အဓိကအကြောင်းအရာကပြီးခဲ့တဲ့တောက်ကြနေသတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မြတ်တွန်းပြောသွားတဲ့နိုင်ငံတကာပြည်အားနဲ့ပတ်သက်တာ NDAA ဥပဒေနဲ့ပတ်သက်တာ ASEAN နဲ့ American ရဲ့အခမ်းအနားနဲ့ပတ်သက်တာအဲ့ဒီအကြောင်းအရာတွေဒီကဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးကအဲ့ဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာဗိုလ်ချုပ်ဆောင်မြတ်တွန်းပြောသွားတဲ့နိုင်ငံတကာဖြီအားနဲ့ပတ်သက်ပြီးတော့ပြောသွားတာလေးပေါ်မှာ ကိုကုံဆန်ရဲ့အမြင်ကိုကျွန်တော်ပြပြစီဆိုတော့အဲ့ဒီဗိုလ်ချုပ်ဆောင်မထွန်းပြောသွားတဲ့စကားလေးကိုကျွန်တော်အရင်ဆုံးနားထောင်ကြည့်အောင်ပါခင်ဗျ
အပြောရနေဆိုရင်တော့နိုင်ငံတကာ PR တွေကတော့ရော့ကျသွားတာမဟုတ်ပါဘူး PR ပေးတဲ့ဘက်ကတော့ဆက်လက်ပြီး PR ပေးနေမှာပဲဖြစ်ပါတယ်ရခိုင်ကလေးကမြန်မာနိုင်ငံအပေါ်မှာမှန်မှန်ကန်ကန်သဘောထားရှိတဲ့နိုင်ငံတွေမြန်မာနိုင်ငံရဲ့ယက်တီချက်မှန်ကန်တဲ့နိုင်ငံတွေကတော့မြန်မာနိုင်ငံရဲ့ကမ္ဘာအခမ်းကဏ္ဍမှာပြန်လည်မြင့်တင်ပေးလျက်ရှိကြောင်းတွေ့နိုင်ပါတယ်ဒါကြောင့်ရခိုင်ကလေးအတိုင်း PR ပေးနေတဲ့သူများကလည်း PR ဆက်ပေးနေဦးမှာပဲဖြစ်ပါတယ်နိုင်ငံကိုမြင့်တင်ပေးတဲ့သူတွေကလည်းမြင့်တင်ပေးနေဦးမှာပဲဖြစ်တယ်လို့ပြောချင်ပါတယ်ပြောရမယ်ဆိုရင်တော့ဒီ PR တွေကြောင့်ဒါပြည်ပြားကြသေးဆိုရင်တော့ PR ပေးတိုင်းဒါမြန်မာနိုင်ငံကဒီပြည်ရမယ်ပြားရမယ်ဆိုရင်တော့ကျွန်တော်မြန်မာနိုင်ငံပြည်တော်စုနိုင်ငံတစ်ခုအဖြစ်တောင်းလွတ်လပ်ရေးရမှာမဟုတ်တဲ့အပြင်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံမြေပုံဟာလည်းဒီအနေအထားအတိုင်းဆက်ရှိစရာအကြောင်းမရှိပါဘူး
ဆိုတော့သူပြောသွားတာကိုကျွန်တော်တို့အချင်းချုပ်ပြီးတော့ပြောမယ်ဆိုရင်တော့လက်ရှိအာဏာသိမ်းစစ်ကောင်စီအနေနဲ့နိုင်ငံတကာပြည်အားကိုအရေးမထားဘူးနိုင်ငံတကာပြည်အားကိုရဲစကားနဲ့ပြောရင်ဂယုမဆိုင်ဘူးပေါ့ခင်ဗျာကိုကုံဆန်စစ်ကောင်စီကတကယ်ပဲနိုင်ငံတကာပြည်အားကိုအရေးမထားဘူးလားဂယုမဆိုင်ဘူးလားကိုကုံဆန်တို့ဘယ်လိုမြင်ပါလဲခင်ဗျာ
အမှန်တန်ဂယုဆိုင်တာပေါ့ဘာလို့ဆိုနိုင်ငံတကာပြည်အားကြောင့်ဗမာပြည်ကဘာပဲဖြစ်တစ်ချိန်ကတရုတ်ပြည်ကိုပဲမျိုးဝဲရတဲ့အဆင့်အခြေအနေရောက်ခဲ့ဘူးပါတယ်ဒါကြောင့်ပဲသူတို့အခုနဗိုလ်ချုပ်ဇော်မင်းထွန်းပေါ့နော်ဇော်မင်းထွန်းပြောလို့မြန်မာပြည်အမြေပုံကပြောင်းလဲသွားပါစားတကယ်ရောပြောင်းလဲခဲ့ပါတယ်။ဘာလို့ဆိုတော့ဒီcentral government ပေါ့နော်ပြည်မအစိုးရနေပြီးတော့စစ်တပ်ကနေပြီးတော့သူတစ်ချိန်မှာအုပ်ချုပ်တဲ့နေရာကလွန်ခဲ့တဲ့အချိန်ကအများကြီးပိုတင်းငယ်သွားပါတယ်။တချို့ဒေသတွေကလုံးလုံးကြီးဒီသူတို့ဒီ central government ရဲ့အုပ်ချုပ်မှုမှာတဇိုးတစက်မှာမရှိတဲ့ဒေတာတွေရှိပါတယ်ဒီဟာတွေကပြီးပါဖြီးအားကြောင့်ပါပြီးအားဖြီးပါအားကြောင့်ကိုနိုင်ငံတနိုင်ငံကိုမြေကိုရတဲ့အခြေအနေရောက်သွားလို့ဖြစ်လာတဲ့အခြေအနေတွေပါအဲ့ဒါဆိုတော့ဒီပထွေးအနေထားတော့ပြောင်းလဲမှုရှိပါတယ်မြမအမိပုံရောပြောင်းလဲသွားပါတယ်တကယ်ပဂတိအခြေအနေမှာတော့တက်ချက်ပေါ့နော်ဒုတိယအချက်ကဒီဒီမိုကရေစီဒီ2008နောက်ပိုင်း2010ပေါ့ဘာပဲဖြစ်ဖြစ်မြို့သားတက်မြတ်ရေးဆိုတဲ့ကန္တာနဲ့ဒီဒီမိုကရေစီကိုဖွဲ့ဟလာတဲ့အခြေအနေတစ်ခုမှာမြန်မာစစ်တပ်ကတရုတ်ကိုပဲအားကိုးရတဲ့နိုင်ငံရေးကနေပြီးတော့နိုင်ငံအများကြီးနဲ့ဆက်ဆံရတဲ့အခြေအနေတစ်ခုမှာစစ်တပ်ရဲ့တကယ်ကိုပြစ်လို့ဒီအပြစ်ကျူးလွန်ခဲ့တဲ့အခြေအနေတွေသူတို့ကနေပြီးတော့နိုင်ငံကိုဒီခိုးပြီးမှတရားတိုက်ထားတဲ့ဒီဟိုယာတွေပေါ့နော်နိုင်ငံရဲ့ပစ္စည်းဥစ္စာတွေကိုပေါ့နော်တရဝင်ကြီးပို့ပြီးမှအလုလုလာတိုင်းနဲ့အခြေအနေတွေရောက်ခဲ့ပါတယ်အဲ့ဆိုတော့ဒီနိုင်ငံတကာရဲ့ PR တွေကအများကြီးကိုရော့ကျခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ကနေပြီးတော့နိုင်ငံတကာကိုတွားပြီးမှလဲပြီးမှပြောပေးတဲ့ဟာတွေရှိခဲ့တဲ့အကြောင်းအကျောင်းပဲပေါ့နော်ဒီသူတို့ဟို PR ပေးမှုကဖြေလျှော့ခဲ့တဲ့ဟာအတိုင်းအတာအများကြီးရှိခဲ့တယ် mail to mail ဆိုတာစစ်တပ်ချင်းဆက်ဆံမှုတွေရှိခဲ့လို့ဥမာဟဝိုင်ီလိုမျိုးတွေမှာဒီဗမာစစ်တပ်ကနေပြီးတော့တချို့စစ်တီတော်တွေအရာရှိကြီးတွေကိုတိုင်းကိုဒီအမေရိကန်စစ်တပ်နဲ့ဆက်ဆံမှုတွေစတင်2000ခဲ့လို့နောက်တစ်ခုက EU လိုမျိုးနိုင်ငံတွေမှာတောင်မှအခုဗိုလ်ချုပ်မင်းအွန်လိုင်းပေါ့နော်မင်းအွန်လိုင်းကနေပြီးတော့တွားရောက်ပြီးမှလေးလာတာတို့ဆက်တွေ့တာတို့ဘာလို့စလုတ်ခဲ့လို့ရတဲ့အခြေအနေရှိခဲ့တယ်နောက်ဒီ PC ဥစ္စာကဏ္ဍနဲ့ဒီနောက်တစ်ခုက technology ဆိုတော့ဤပညာကဏ္ဍနဲ့ရောသူတို့အများကြီးတိုးတက်မှုရခဲ့ပါတယ်ဒီဟာတွေကနိုင်ငံတကာနိုင်ငံတကာနေဖြေလျှော့လို့ဖြစ်ခဲ့တာပေါ့အခုကတော့ဂယုဆိုင်လို့ပဲတကယ်ကိုကြီးအခုအာဆီယံကိုဆွဲခေါ်လာတဲ့တရုတ်ကိုကအားကိုးပြီးမှနိုင်ငံတကာကိုအခုသူတို့ကစိုးရိမ်ဒီ PR ကိုစိုးရိမ်လို့ပဲပြန်ဒီလောက်ကြီးပြောနေရတဲ့အခြေအနေရှိပါတယ်လို့ကျွန်တော်
တော့အခုလက်ရှိဟလာဟိုကိုကုံဆန်တို့ဆိုရင်ဒါအမေရိကန်မှာအခြေစိုက်ပြီးတော့မြန်မာအရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကထောက်ခံမှုရအောင်တွန်းအားရအောင်စူးစမ်းနေကြတာပေါ့နော်ဆိုတော့လက်ရှိမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့အခြေအနေကိုနိုင်ငံတကာကဖိအားပေးနေတာကရောကိုကုံဆန်တကယ်ပဲထိရောက်ပါရဲ့လားဟလာအာဏာသိမ်းထားတဲ့စစ်ကောင်စီကအရေးလုံးရလောက်အောင်နိုင်ငံတကာပြည်အားကထိရောက်တဲ့အချိန်ကြီးရှိရောရှိပါရဲ့လားပုံစံ
အာချိန်နေတစ်ခုကနေပြီးတော့ရှိပါတယ်ဥမာကိုလိုချင်လောက်ကတော့မဖြစ်ဘူးပေါ့ဒါပေမဲ့ကျွန်တော်ရဲ့အဲတမိုင်းကြောင့်အရာအကြောင်းမျိုးမျိုးကြောင့်အခုဒီအချိန်နေတစ်ခုရှိတာတော့တကယ်ကိုအာအားကောင်းတယ်ဆိုရဲဟာမှာအတင်းလျောက်ကတော့အားကောင်းပါတယ်ဘာလို့ဆိုတော့ဒီကုလကတမကမှာဒီတမကျော်မျိုးသွင်းတူတယောက်ရှိနေတာတင်ကိုအင်မတန်ကိုထိရောက်မှုရှိပါတယ်နောက်ဒီအစိုးရဒီအမေရိကန်အစိုးရကနေလိုအပ်ပြီးမှချက်ချင်းကိုဒီစီးပွားရေးပိတ်ဆို့မှုဒီလူတွေဟိုဥဆောင်နေတဲ့လူတွေကိုပိတ်ဆို့မှုတွေလုပ်တာတွေကထိရောက်မှုရှိပါတယ်ထက်ဆင့်ထက်ဆင့်လုပ်ဖို့ဟာတွေရောလုပ်မယ်ဆိုတဲ့ဟာကို policy ချမှတ်တဲ့အခြေအနေရောရှိတယ်ဆိုတော့အခြေအနေတစ်ခုကနေပြီးတော့ကျွန်တော်အားရကျေနပ်မှုရှိတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ပါဆိုတော့အဲ့ဒီသတင်းစာရှင်းလင်းပွဲအတွင်းမှာပဲအဲ့တော့ဗဇိုးစုံမင်းတို့နောက်ထပ်နိုင်ငံတကာ PR နဲ့ပတ်သက်ပြီးတော့ပြောသွားတဲ့အထက်မှာပြီးခဲ့တဲ့တိတ်မကြခင်ကတိတ်မကြသေးခင်ကဒီအမေရိကန်သမ္မတဂျိုးဘိုက်ဒန်လက်မှတ်ထိုးပြီးတော့ဒီပြုပြထားလိုက်တဲ့ NDAA ဒီဟောပြော NDAA ဥပဒေပေါ့နော်အမေရိကန်မျိုးသားအမေရိကန်လုံခြုံရေးလုပ်ပိုင်ခွင့်ဆိုင်ရာဥပဒေပေါ့အဲ့ဒီဥပဒေနဲ့ပတ်သက်ပြီးတော့အထူးတလဲပဲဒါဟိုဗဇိုးစုံမင်းတို့ကပြောသွားတာရှိပါတယ်ဆိုတော့အဲ့ဒီဥပဒေထဲမှာပါတဲ့ဗဇိုးစုံမင်းတို့ပြောသွားတာလေးတွေလည်းပဲကျွန်တော်တို့နောက်ထောင်ကြည့်အောင်ပါနော်
ကျွန်တော်တို့နိုင်ငံဟာတရုတ်နိုင်ငံရဲ့အင်ဂျင်နီယာချင်းနိုင်ငံဖြစ်ပါတယ်။ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်။အဲဒီအတွက်အကျိုးသက်ရောက်မှုတွေဟာကျွန်တော်တို့နိုင်ငံကိုလည်းတက်ရောက်စေမှာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကိုအာဆီယံမျက်နှာစာဘက်ကနေလှည့်ပြီးဖိအားပေးနိုင်ဖို့အမေရိကန်နိုင်ငံကတာဝန်ရှိသူတွေဟာသူတို့နဲ့အကျိုးတူပေါ့။သူတို့နဲ့အကျိုးတူဒေသတွင်းနိုင်ငံတွေကိုမကြာခဏလာရောက်နေတာလည်းတွေ့နိုင်မှာဖြစ်ပါတယ်။ပြောရရင်တော့အကြောင်းမဲ့ဝီကုံခံပြီးအချိန်ကုန်ခံပြီးဘယ်သူမှလာစရာအကြောင်းမရှိပါဘူးသူ့နိုင်ငံအကျိုးစီးပွားအတွက်သူတို့လှုပ်ဆောင်နေခြင်းဖြစ်တယ်လို့ပဲပြောချင်ပါတယ
်ဒါနဲ့ပတ်သက်ရင်ကျွန်တော်ပထမဦးဆုံးသိချင်တာကဒီ NDAA ဥပဒေနဲ့ပတ်သက်ပြီးတော့ဘုဇုံမထွန်းပြောသွားတာက NDAA ဥပဒေပေါ်မှာစစ်ကောင်စီရဲ့နားလေချက်စစ်ကောင်စီရဲ့အဓိပ္ပာယ်ဖွင့်ဆိုချက်စစ်ကောင်စီရဲ့ချင်းကပ်ချက်ပေါ့နော်အဲ့လိုမျိုးကျွန်တော်နားလဲပါတယ်ဆိုတော့စစ်ကောင်စီက NDAA ဥပဒေနဲ့ပတ်သက်ပြီးတော့အခုလိုသုံးသပ်ထားတာလာချင်းကတ်ထားတာနားလေထားတာကတကယ်ပဲမှန်ကန်တဲ့သုံးသပ်ချက်နားလေချက်ဖြစ်တယ်လို့ကိုကွန်ဆန်ယူဆပါလားခင်ဗျာ
တချို့ဟာတွေကမှန်ပါတယ်အမေရိကန်နိုင်ငံကနေပြီးတော့အခုလွန်ခဲ့တဲ့ကာလတွေမှာအလေးထားတဲ့ဒေတာကနေပြီးတော့အခုကဒီ Indo Pacific ဆိုတော့ကျွန်တော်တို့ဒီဒီ Pacific ဒေတာဘက်ကိုပို့ပြီးမှအလေးထားပြီးမှနိုင်ငံရေးကိုပို့ပြီးနိုင်ငံခြားရေးကိုအလေးထားလာတဲ့ဟာတွေကကျွန်တော်မြင်တွေ့ရတယ်။နောက်တစ်ခုကဒီအာဖဂန်နစ္စတန်နိုင်ငံကနေပြီးတော့အ мян ဆုံးထွက်ခွာရတဲ့အခြေအနေတွေကဒီအကြောင်းကြောင့်ပဲလို့ဆိုတော့ကျွန်တော်ကကြားသိရတဲ့အခြေအနေရှိပါတယ်။အဲ့တော့အခု budget တွေနဲ့ပတ်သက်ပြီးမှရောထားတဲ့ဟာကအဓိကဒီအာတရုတ်နိုင်ငံမှာချမှတ်တဲ့ policy ပေါ့။ဒီဟာကိုသူတို့ကပြန်သုံးသပ်ပြီးမှတရုတ်နိုင်ငံကိုမြေကိုရတဲ့ဒီပစ္စည်းဥစ္စာတွေကိုထုတ်လုပ်တဲ့ဟာတွေအဓိကအမေရိကန်ရဲ့ပစ္စည်းတွေထုတ်တာတရုတ်ကတရုတ်ပြည်ကနေထုတ်တာပါအခုရှင်းချောင်တို့မျိုးဒေတာတွေကိုအမေရိကန်ပစ္စည်းတွေကိုမထုတ်ဖို့ဟာတွေ policy ရှိလို့နောက်တစ်ခုကပို့ပြီးမှအရေးကြီးတဲ့လူမျိုးတုံးတတ်ဖြတ်မှုဆိုတဲ့ဟာကို designation ရှိပါတယ်ဒီဟာတွေ policy တွေချတဲ့ဟာကအဓိကဒီတရုတ်နဲ့ခွဲခွာတဲ့policy အစပြောတာပေါ့နော်အင်္ဂလိပ်လို့ဆိုဒီ decoupling လို့ပြောပါတယ်ဒီ decoupling လုပ်တဲ့ policy ကအောင်မြင်မှုရှိတယ်ဆိုရင်သူတို့ကဆက်ပြီးမှဒီ data တစ်ခုလုံးကိုဘလို့ထိန်းချုပ်မယ်ဆိုရဲဟာကိုအလေးထားပြီးမှဆောင်ရွက်လာမယ်လို့ထင်ပါတယ်ဒီအထက်မှတင်ကိုမြန်မာပြည်နဲ့ပတ်သက်ပြီးမှဘလို့ပါဝင်ပတ်သက်လာမလဲဆိုရဲဟာကရှိပါတယ်နောက်ဒီအာဆီယံမှာတင်ကိုအခုကနှချမ်းကွဲနေတဲ့ပုံစံရှိပါတယ်ဟိုခုနကျော်မင်းထွန်းပြောလိုမျိုးပဲဒီ
ဘုဇုံဆောင်မင်းထွန်းပြော
လိုဟုတ်တယ်ဘုဇုံဆောင်မင်းထွန်းပြောလိုပဲဒီတစ်ဖက်ကနေပြီးတော့အမေရိကန်ဘက်ကိုရင်းပြီးမှရှိတဲ့အာဆီယံနိုင်ငံရှိလို့တရုတ်ကိုအားကိုးတဲ့အာဆီယံနိုင်ငံတွေရောရှိပါတယ်ဘယ်မှာအဓိကပေါ်လို့လဲဆိုတော့ဒီတောင်တရုတ်ပင်လယ်ကိစ္စပါ။ဒါဆိုတော့တောင်တရုတ်ပင်လယ်မှာကဒီဖိလစ်ပိုင်နဲ့ဘရူနိုင်းနောက်ဗီယက်နမ်နဲ့တရုတ်ကလုံးဝပြောင်းပြန်ကြီးဖြစ်နေပါတယ်။ဒီအခြေအနေတွေကအာဆီယံကိုတကယ်ကိုချိန်ချောက်နေအာဆီယံစင်ထရယ်တီဆိုတော့အာဆီယံမူဝါဒရှိတာပေါ့နော်။အာဆီယံအတိုက်အဝန်းကိုချိန်ချောက်နေတဲ့အခြေအနေတစ်ခုရှိပါတယ
်။ဟုတ်ကဲ့
။အဲ့ဒါတွေကလုံးဝမှန်ပါတယ
်။ဆိုတော့ ကိုကျော်စောင်မင်းထွန်းကလည်းပဲ NDA ဥပဒေကိုအထူးတလဲပေါ့နော်ဖော်ပြပြီးတော့ပြောသွားတယ်ဆိုတော့ NDA ဥပဒေကမြန်မာနိုင်ငံမှာလက်ရှိအာဏာသိမ်းထားတဲ့စစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေစစ်တပ်အာဏာသိမ်းထားကိုဆန့်ကျင်နေတဲ့အင်အားစုတွေအတွက် NDA ဥပဒေကဘယ်လောက်များအထောက်အကူပြုစရာဖြစ်တယ်လို့ကိုကုံဆန်းတို့ကယူဆထားပါလဲခင်ဗျာ
အကြီးကြီးကအခန်း65 30မှာပါပါတယ်ပြင်ဆင်ချက်အခန်းပေါ့နော်အဲ့မှာတင်ကိုဒီ NUG ဆိုတာမျိုးသားတီ through the unit national unity government ကိုနာမည်ကိုခေါ်ပြီးမှရေးသားရှိပါတယ်နောက်တစ်ခုကဒီ democracy နဲ့ပတ်သက်ပြီးမှပြောင်းလဲလာမှုကိုတုံးတက်ဖို့ဘယ်လိုပြီးမှဒီ democracy အားစုကိုအထောက်အကူပြုနိုင်မလဲဘယ်လိုကိုဒီအင်အားကောင်းအောင်လုပ်မလဲဆိုတဲ့ဟာကိုပါတယ်အဲဘယ်လိုအကူညီပေးနိုင်မလဲပေါ့နော်နောက်တစ်ခုကဒီဟာကိုရက်တတ်မှတ်မှုရှိတယ်အဲ့ဒါအင်မတန်အရေးကြီးတဲ့အချက်ပါရက်60ရက်55ရက်ထက်ပါတယ်55 60လောက်ကြည့်ပါဒီရက်အတွင်းမှာ policy တကယ်ကိုမြန်မာပြည်နဲ့ပတ်သက်တဲ့ policy တကူထွက်လာဖို့အတွက်လွတ်တော်နဲ့တိုင်ပင်ဖို့အတွက်ရှိပါတယ်နောက်တစ်ခုကမြန်မာပြည်ကိုကူညီဖို့ငွေပေါ့နော်လွန်ခဲ့တဲ့ကာလမှာ136တန်းရှိရကနေတန်း220ကိုပြန် budget ထားပါတယ်တန်း50ကိုပို့ပြီးမှလုပ်ပေးရရှိပါတယ်။နောက်တစ်ခုကဒီပို့အရေးကျလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးမှဒီဟာကိုအာပြန်ပြီးမှအာဘယ်လိုခေါ်မလဲအာ designation ဆိုတဲ့ဟာနာမည်တပ်ပြီးမှဒီလူမျိုးတုံးတပ်ဖြတ်မှုကိုအမေရိကန်နိုင်ငံကပြင်ပြီးတော့အာတည်ဝင်ကြေညာဖို့ကိစ္စတွေရောပါတဲ့ဟာတွေရှိပါတယ်။ဒီဟာတွေကစစ်တပ်ကိုအင်မတန်ကိုချိန်ချောက်မှုရှိပါတယ်။အဲကြောင့်ပို့ချုပ်စော်မင်းထွန်းရောဒီဟာနဲ့ပတ်သက်ပြီးမှသူကအကျယ်တပွင့်ပြန်မှရှင်းမှုပြုလုပ်ခဲ့တယ်လို့ကျွန်တော်ယူဆမိပါတယ်ဗျာ
။ဟုတ်ကဲ့
။အပတ်စဉ်တင်ဆက်နေကြအင်္ဂါဆွေးနွေးပွဲအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ။ကုကျော်ကျော်သိန်းဆက်သွင်းမြန်မြန်တင်ပြခဲ့တာပါ။ VOA ရဲ့ဗုဒ္ဓနေ့မနေ့ဘက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းအချင်းအကျုပ်တွေကိုမတ်သိန်းဒီထိုက်ကတင်ပြပေးပါဦးမယ်ခင်ဗျာ။
ကယားပြည်နယ်မှာစစ်ပြေးဒုက္ခသည်တွေခိုးလုံနေတဲ့စခန်းတစ်ခုကိုစစ်ကောင်စီတပ်တွေ၄ချောင်းကတိုက်ခိုက်ခဲ့တဲ့အပေါ်နော်ဝေဒုက္ခသည်များကောင်စီကပြစ်တင်ရှုတ်ချပါတယ်။အရက်သားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေတိုးလာနေတဲ့အပေါ်ဆိုရင်ချောင်းနော်ဝေဒုက္ခသည်များကောင်စီအတွင်းမှုချုပ်ယွန်းအင်္ဂလန်ကအင်ကာနစ်မှာထုတ်တဲ့အကြေညာချက်မှာပြောဆိုထားပါတယ်။၁၉ရက်နေ့က၄ချောင်းကနေဒုက္ခသည်စခန်းကိုတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်နှစ်ဦးအပါအဝင်၃ဦးသေဆုံးခဲ့တယ်လို့လည်းအကြေညာချက်မှာဖော်ပြထားပါတယ်ရှင်။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာတောက်ကြံနေရုရှားနိုင်ငံသားဝင်ကြီးဆာဂီလာဗရိုနဲ့ဆွေးနွေးမဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကရုရှားအနေနဲ့ယူကရိန်းနဲ့နေဆက်တလျှောက်တင်းမာမှုတွေလျှော့ချရေးချက်ချင်းဆောင်ရွက်ဖို့တိုက်တွန်းမှာဖြစ်ပါတယ်။နိုင်ငံသားဝင်ကြီးဘလင်ကင်နဲ့ရုရှားနိုင်ငံသားဝင်ကြီးလာဗရိုတို့အင်ကာနစ်မှာဆွေးနွေးပြီးဂျီနီဗာမှာတွေ့ဆုံဆွေးနွေးကြဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့ကပြင်းထန်တဲ့ရေအောက်မီးတောင်ပေါက်ကွဲမှုကြောင့်သေဆုံးသူ3ဦးရှိခဲ့ကြောင်းပစိဖိတ်ကျွန်းနိုင်ငံကတခုဖြစ်တဲ့တွန်ဂါအစိုးရကအင်ကာနစ်မှာပြောပါတယ်ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့အစိုးရကပထမဆုံးတရားဝင်ထုတ်ပြန်တာမှာခမန်းချေလူ90လောက်နေတဲ့မန်ဂိုကျွန်းပေါ်ကနေအိမ်တွေအလုံးပျက်စီးသွားကြောင်းလည်းပြောပါတယ်ရေအောက်မီးတောင်ပေါက်ကွဲတာကြောင့်ဖိုနိုဖိုရာနဲ့နူမူခကျွန်းတွေမှာအကြီးအကျယ်ထိခိုက်ပျက်စီးခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ COVID-19 ရောဂါရှိမရှိအိမ်တိုင်းမှာကိုယ်တိုင်စမ်းသပ်ဆစ်ဆီးလို့ရတဲ့ဆေးကိရိယာကိုအခမဲ့ online ကနေပေးမဲ့အစီအစဉ်ကိုအင်ကာနစ်မှာပဲတရက်စောပြီးအမေရိကန်သမ္မတအင်ပီရောကစမ်းသပ်ဆက်တင်လိုက်ပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်တွေကိုမတ်သိန်းကြီးထိုက်ကတင်ပြသွားတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းနဲ့ရုပ်တန့် engineer တွေကတော့ Jimmy Cook နဲ့Derek Smith တို့ဖြစ်ပါတယ်ဒီကနေ့မနေ့ VOA အတန်လဲအစီအစဉ်တွေကို line number 3249နဲ့ VOA ရဲ့ Facebook စာမျက်နှာတွေကနာပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်တာရှင်တဲ့ကွာမြမပြည်သူပြည်သားအလုံးဘေးရန်တွေကင်းဝေးကြပါစေ VOA ကိုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.